Welcome to the Voice of America in Burmese.
Ania kine menekin chija ba de lu sumun gong taung a ba de kna. PO American tan yan 2022 khu ne February la 4 ye jada habari ni menekin season ni go American bi rong su Washington DC myo daw ga ni line meter 30 40 48 do ga ni dai yai phan yu na sin nai de lu PO ye Facebook sa myin na ga ba dai yai tin set pe ni ba bi kya. ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါမကြခင်ထုတ်လွှင့်မှုရှိတဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့
လောက်ထပ်လာတယ်ဆရာမင်းတို့ကတင်ရောက်တဲ့ NLD ဆရာကိုအများကြီးဖန်ပြီးပြီးတော့ဆရာနာသိန်းတာကိုမခံရနိုင်ဘူးပြီးတော့
Washington DC မြန်မာတန်ယုံမှာတောင်းဝန်ထမ်းဆောင်နေတဲ့ပထမအတွင်းဝန်ဦးမမောင်လတ်ဘာတွေပြောကြားမှာပါလဲစောင့်မျှော်နားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သတင်းတွေကိုဆက်သွယ်မေးမြန်းချက်သတင်းပြဖို့ချက်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဇာလာဝတီနေ့မနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်သူတို့ပြောပြမှာပါခင်ဗျာ
။ဖန်စီခံရတဲ့မြမကောင်းဆောင်ဒေါ်စန်းစုကြည်ကိုစစ်တပ်အာဏာပိုင်တွေကသွင်းကုန်ပို့ကုန်ဥပဒေတွေနဲ့တရားစွဲဆိုလိုက်ပါတယ်။ဒေါ်ဆန်းစုကြည်ကောင်းဆောင်နဲ့အယတအစိုးရစီကနေအာဏာသိမ်းယူပြီးနေ့ရက်ကြမှာအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သတင်းပြန်ကြားရေးအရာရှိအပါဝင်ပါတီတော်ဝင်ရှိသူတွေကလည်းဒေါ်ဆန်းစုကြည်တရားစွဲဆိုခံရတဲ့အကြောင်းကိုအတိအပြုပြောကြားထားပါတယ်။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ရတဘက်ကထုတ်ပြန်တဲ့စာမှာတော့ဒေါ်ဆန်းစုကြည်ဟာခွင့်ပြုချက်မရှိဘဲဝေါ်ကီတိုကီစကားပြောဆက်6လုံးကိုတရားမဝင်တင်သွင်းအသုံးပြုခဲ့တယ်လို့ဆက်ဆွဲထားပါတယ်။အဲ့ဒီပစ္စည်းတွေကိုဒေါ်ဆန်းစုကြည်ရဲ့အိမ်ကိုရှာဖွေစင်မှာတွေ့ရှိခဲ့တာဖြစ်ပြီးသူ့ရဲ့အနီးကပ်လုံခြုံရေးအဖွဲ့ကအသုံးပြုတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကိုတက်တီအထောက်ထားနဲ့မေးမြန်းစစ်ဆေးနိုင်မှုအတွက်ချုပ်ရဲ့ရမန်15ရက်လျှောက်ထားတယ်လို့လည်းအဲ့ဒီရဲတပ်ဖွဲ့ရဲ့စာမှာပါရှိပါတယ်။စစ်တပ်ကဒေါ်ဆန်းစုကြည်အနီးတူသမရဦးဝင်းမြင့်ကိုလည်းတရားစွဲချက်တင်လိုက်ပါတယ်။သမရဦးဝင်းမြင့်ကတော့ပြီးခဲ့တဲ့နိုဘလာရွေးကောက်ပွဲမဲဆွယ်စင်မှာဘာဝပီရရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချုပ်ပေါက်တဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ချုပ်ရဲ့ယမန်15ရဲ့ရှောက်ထားတယ်လို့လည်းရဲတပ်ဖွဲ့ရဲ့တရားစာမှာပါရှိပါတယ်။ဖမ်းဆီးခံရတဲ့မြမကောင်းဆောင်တွေကိုမြမစစ်တပ်အာဏာပိုင်တွေကအခုလိုတရားစွဲဆိုလိုက်တာဟာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုပိုပြီးအားနည်းသွားစေတယ်လို့ကုလသမဂ္ဂအတွင်းဝန်ချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရကဗိုလ်တုံးတွေမှာပဲဝေဖန်ပြောကြားလိုက်ပါတယ
်။ Continue and will continue to call for her immediate release, for the president's immediate release, and all others who have been detained.
Phansi Thainthe Khanayare Don San Suu Kyi, Tamara Uwe Myint ne, Phansi Thainthe Khanayare Dui Alon Go, Chachin Pyan Lo Pe Bo Taung Soe Tha Da Lo, Selat Taung Soe Twa Ma Le Phit Par De. Don San Suu Kyi Go Aku Lo Taya Swe Da Ha, Myanmar Naingan Ma Taya Upade Soe Mo Yin Ne, Democracy Phit Sin Go, That Law A Ne Yoe Yoe Si Par De Lo, ကုလပြောခွင့်ရ Stephen Dujarric ကပြောပါတယ်။ဒါအပြင်ဖန်စီခံတရသူတွေရဲ့အခြေအနေအပေါ်မှာလည်းအများကြီးစိုးရိမ်ပူပန်မိကြောင်းနဲ့လက်ရှိအချိန်ကကာယောဂါဖြစ်နေချိန်မို့ပိုပြီးစိတ်ပူပန်ရစေကြောင်းလည်းသူကပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့တိုက်ရိုက်ဆက်သွယ်ရတဲ့သူရှိတယ်လို့မကြားရသလိုကုလသမဂ္ဂအနေနဲ့စစ်တပ်ကအပြည့်ဆုံးပုဂ္ဂိုလ်တွေနဲ့လည်းစကားပြောကြနိုင်သေးခြင်းမရှိဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့လည်းအဆက်သွယ်ရဖို့နဲ့စကားပြောနိုင်ဖို့ပြောဖို့ဆိုဖို့လိုအပ်တဲ့ဘယ်သူနဲ့မဆိုဆက်သွယ်စကားပြောသွားမယ်လို့လည်းကုလပြောခွင့်ရ Stephen Dujarric ကပြောပါရယ်ခင်ဗျမြန်မာနိုင်ငံအတွင်းကြကြပြတ်ပြတ်အသုံးပြုနေတဲ့ Facebook လူမှုကွန်ရက်ကိုယာယီတားဆီးထိမ့်သိမ့်ပိတ်ပင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကဌာနရင်းညွှန်ကြားစာတစ်စောင်ထုတ်ပြန်လိုက်ပါတယ် February 3ရက်နေ့နဲ့ထုတ်ပြန်တဲ့အဲ့ဒီစာမှာလက်တလောကာလာရဲ့အဖြစ်အမှောက်ဆောင်ရွက်သူတွေကနိုင်ငံတော်တည်ငြိမ်ရေးကိုပြပြစေပြီးအများပြည်သူအကျိုးထိခိုက်စေမဲ့သွေးထိုးလှုံ့ဆော်မှုတွေနဲ့မဟုတ်ပမာန်သတင်းတွေကို Facebook ကိုတုံးပြီးရေးသားဖြန့်ဝေနေတယ်လို့ရေးသားထားပါတယ်။ယာယီပိတ်ပင်မှုကိုအခုညွှန်ကြားစာရတဲ့အချိန်ကနေ February 9ရက်နေ့အထိပိတ်ထားရမယ်လို့လည်းအဲ့ဒီစာမှာညွှန်ကြားထားပါတယ်။ဆက်သွယ်ရေးပုံမှန်89နဲ့အညီအများပြည်သူအကျိုးနဲ့နိုင်ငံတော်တည်ငြိမ်ရေးအတွက်ပိတ်ပင်ရမယ်လို့လည်းညွှန်ကြားစာမှာပါရှိပါတယ်ခင်ဗျ။မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးနိုင်ငံရေးကောင်းဆောင်တွေထိမ့်သိမ်းခံရတာကိုအထူးစိုးရိမ်ပူပန်နေတဲ့ G7 အဖွဲ့နိုင်ငံရေးဝန်ကြီးတွေက မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုချက်ချင်းရဆိုင်ပြဖို့နဲ့ဒီမိုကရေစီနည်းရရွေးချယ်ခံအစိုးရကိုပြန်လည်အာဏာပေးဖို့တောင်းဆိုလိုက်ပါတယ်။ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့အမေရိကန်နိုင်ငံနဲ့အတူဥရောပသမ္မဂ EU ကကိုယ်စားလှယ်တို့ကပူးတွဲထုတ်ပြန်ချက်တစ်စောင်ကိုမြန်မာစစ်တပ်ကအာဏာသိမ်းပြီးပထမဆုံးချိန်ဖြစ်ဗိုလ်တော်ဦးနေမှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။နိုမာလာရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးလွှတ်တော်ကိုအမြဲဆုံးခေါ်ယူတင်ကြောင်းလည်းပြောပါရယ်တတိယအချက်လက်စီစဉ်မှုကိုကန့်သက်ထားတာတွေအပေါ်မှာလည်းအထူးစိုးရိမ်ပြီးကြောင်းနဲ့လူမှုအဖွဲ့အစည်းတွေနဲ့မီဒီယာတွေကိုဘယ်လိုပုံစံနဲ့မှတုံ့ပြန်အပြစ်မပေးတင်ကြောင်းလည်းကြေညာချက်မှာပါရှိပါရယ်ဒါအပြင် G7 နိုင်ငံတွေအနေနဲ့အနာဂတ်ဒီမိုကရေစီကိုတွေးကျင်တဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းလည်းပူးတွဲကြေညာချက်မှာဖော်ပြထားပါရယ်ခင်ဗျမြန်မာစစ်တပ်အာဏာသိမ်းမှုကိုတရုတ်နိုင်ငံကထောက်ခံတယ်ဒါမှမဟုတ်တိတ်တဆိတ်သဘောတူညီမှုပေးခဲ့တဲ့ဆိုတဲ့ပြောကြားချက်တွေကိုတရုတ်အစိုးရကညှင်းဆိုလိုက်ပါတယ်
။有关说法不是事实。作为缅甸的友好邻邦，我们希望
ဆက်ဆက်ပြောကြားနေတဲ့ theory တွေကပန်ကံမှုမရှိပါဘူး။မြန်မာနိုင်ငံကအင်းဒီဂျင်းဘေးစွေနိုင်ငံဖြစ်လို့ဘက်အားလုံးကသဘောထားကွဲလွဲနေတာတွေကိုတိပြတ်စွာနဲ့ဖြေရှင်းဖို့နဲ့နိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုရှိဖို့ဆန္ဒပြုပါတယ်လို့တရုတ်နိုင်ငံရဲ့ဥက္ကဋ္ဌပြောခွင့်ရဝမ်ဝေဘင်းကပြောပါရယ်တစ်ချိန်တည်းမှာပဲကုလသမဂ္ဂလူကြိုရေးကောင်စီမှမြမအရေးတကားပိတ်ဆွေးနွေးပြကြချက်အသေးစိတ်အချက်လက်တွေပေါ်ကြားခဲ့တဲ့အပေါ်မှာလည်းတရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါရယ်လူကြိုရေးကောင်စီမှဆွေးနွေးခဲ့တဲ့ဆာရွက်စာတမ်းတွေပေါ်ကြားခဲ့တဲ့အတွက်တရုတ်နိုင်ငံအနေနဲ့ထိတ်လန့်ဝေခွဲမရဖြစ်ခဲ့ရတယ်လို့လည်းတရုတ်ပြောခွင့်ရကပြောပါရယ်အာဏာသိမ်းမှုအပေါ်တရုတ်နိုင်ငံကလေးတန်ပြော့ပြော့နဲ့ပြောကြားမှုကမြမနိုင်ငံနဲ့တရုတ်နိုင်ငံရဲ့စီးပွားရေးအကျိုးစီးပွားကြောင့်ဖြစ်တယ်လို့အိန္ဒိယ UPI သတင်းဌာနကပြောပါရယ်တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့မြန်မာကုန်သွယ်ရေးရဲ့သုံးပုံတစ်ပုံရှိတယ်လို့2019-2020တရုတ်ကုသရေးဝန်ကြီးဌာနကစီးရီတွေအရသိရပါရယ်ခင်ဗျာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာတန်ကစာတပရင်းနဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါကမ္ဘာအရှိကြဆုံးအင်တာနက်ဖြတ်တောက်မှုအဖြစ်စကောလာကြာအင်တာနက်ဖြတ်တောက်ထားမှုကိုရခိုင်နဲ့ချင်းပြည်နယ်မှာအဆုံးသတ်လိုက်ပါပြီ။ဒေါ်အောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့အရက်သားအစိုးရရဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့2019ဇွန်လကတည်းကပြည်ပကားတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းပြည်နယ်တွေဖြစ်တဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကြီးညာခဲ့ပြီးအင်တာနက်ဖြတ်တောက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကစစ်အာဏာသိမ်းယူပြီးနောက်ပိုင်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Telenor အုပ်စုကရခိုင်နဲ့ချင်းပြည်နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေအပြည့်အဝပြန်လည်လည်ပတ်နေပြီလို့ဗိုလ်သူတွေကအတည်ပြုပြောဆိုပါရယ်။မြောက်ဦးဒေသခံကိုခင်မောင်ကတော့အင်တာနက်တွေပြန်ရနေပြီဒါပေမဲ့နှေးနေလုံပဲလို့ပြောပါရယ်။မောင်နှောဒေသခံရေဂျာတူဖြစ်တဲ့ရှိုဘန်းကတော့အခုတော့အင်တာနက်တွေပြန်ရနေပါပြီ။အာနာသိန်းနာကိုလည်းသိရပါတယ်လို့ဆိုပါရယ်။လူအခွင့်အရေးလာစောက်ကြည့်ရေးဖွဲ HRW ကတော့အင်တာနက်ပြတ်တောက်လာမှုကြောင့်ကျန်းမာရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေနဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့3ပေချက်တွေကိုဖျက်တောက်တယ်လို့ဖြစ်ခဲ့ရတယ်လို့ဆိုပါရယ်။မြန်မာစစ်တပ်နဲ့အေးရခိုင်တပ်ဖွဲ့ဝင်တွေကြားဖြစ်ပွားခဲ့တဲ့အတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ထဲမှာလူပေါင်းရာနဲ့ချီပြီးတော့တေဆုံးတန်ရာရခဲ့ပါတယ်။ကုလသမဂ္ဂအစိုးရရခိုင်ဒေသမှာစစ်တပ်ရဲ့ကြမ်းတမ်းတဲ့စစ်ဆင်ရေးတွေကြောင့် Ranger 9,400 လောက်ဟာအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးကုလုံခဲ့ကြပါတယ်။ကြမ်းရှိနေတဲ့ Ranger 6,000 လောက်ဟာလည်းလူမျိုးရေးခွဲခြားခံထားတဲ့အခြေအနေတွေအောက်မှာနေထိုင်ကြရတယ်လို့ဆိုပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ Ranger ဆိုတဲ့အတုံးတုံးကိုခွင့်မပြုပါဘူး။ဩစတြေးလျတက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတစ်မျိုးဟာ virus ကူးစက်မှုရဲ့၃ပုံ၂ပုံကိုသာလျှော့ချနိုင်တယ်လို့တက္ကသိုလ်ရဲ့သုတေသနဌာနကဗုဒ္ဓနေ့ကထုတ်ပြန်ကြေညာပါတယ်။ဗြိတိနိုင်ငံရဲ့ကျန်းမာရေးဝန်ကြီး Matt Hancock ကတော့ဒါဩစတြေးလျတက္ကသိုလ်ရဲ့အလုပ်တစ်စိတ်တစ်ပိုင်းပဲဆိုတာကဘာကြီးကိုပြသနေတာဖြစ်ပြီးအလုပ်ဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နေ့တွေထဲဥရောပနိုင်ငံတွေမှာအသက်အရွယ်ကြီးရင်းသူတွေကိုကာကွယ်ဆေးထိုးအားမှာဆေးရနေတဲ့နဲ့ပတ်သက်ပြီးတော့အချက်လက်အလုံးလောက်မပေါ်ပြထားရမှုဒီလိုဝေဖန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။ပြင်သစ်ကျန်းမာရေးအရာရှိတွေကတော့ဒီ AstraZeneca ဆေးကိုအသက်65နှစ်အောက်တိကိုသာထိုးနှံမှုအတွက်ထောက်ခံချက်ပေးထားပါတယ်။ Belgian ဆိုကတော့ဒီဆေးကိုအသက်55နှစ်အောက်တိကိုသာထိုးစေမယ်လို့ဆိုပါတယ်။ဒီအတောအတွင်း New Zealand နိုင်ငံရဲ့မူဝါဒချမှတ်သူတွေကတော့ Pfizer နဲ့ BioNTech ကကွယ်ဆေးတွေကိုယာယီအနေနဲ့အသုံးပြုကြဖို့အတွက်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထောက်ခံချက်ပေးထားပါတယ်။ Pakistan နိုင်ငံမှာတော့တရုတ်နိုင်ငံလို့ကကွယ်ဆေးဖြစ်တဲ့ Sinopharm ကိုဗုဒ္ဓဟူးနေ့မှာစတင်ထိုးနှံမှာဖြစ်ပါတယ်။ ပါကစ္စတန်အစိုးရကစီးလုံးရေး9သိန်းကိုလက်ခံရရှိထားပြီးဒီနှစ်မကုန်ခင်မှာအစိုးရအစုံလူအုပ်စုရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးဖို့စီမံထားပါတယ်။တောင်ကိုရီးယားအစိုးရကတော့လာမယ့်ရက်သက်သက်ပတ်တွင်ကြာရောက်မဲ့နှစ်သက်ကူနေတွေအတော်တွင်အလဲပတ်ထွက်တာလူစုလူဝေးလောက်တော်တွေကိုကန့်သက်ထားပြီးနေအိမ်တွေမှာပဲနေကြဖို့တိုက်တွန်းထားပါတယ်။ American ကာကွယ်ရေးဝန်ကြီး Lloyd Austin ကယာနဲ့ချီတဲ့ Pentagon စစ်ဌာနချုပ်ရဲ့အကြံပေးဘုတ်အဖွဲ့ဝင်တွေကိုဒီလရဲနှုတ်ထွက်ချဖို့အမေတရထုတ်ပြန်ခဲ့ပါတယ်။ Trump အစိုးရရဲ့နောက်ဆုံးအချိန်ပိုင်းတွေမှာဒါဇင်ပေါင်းများစွာရှိတဲ့အကြံပေးဘုတ်အဖွဲ့ဝင်တွေကိုခန့်အပ်ခဲ့တာလည်းဖြစ်ပါတယ်။သမ္မတ Trump ရဲ့တက်တန်နောက်ဆုံးနှစ်လအတွင်းကာကွယ်ရေးဝန်ကြီးဟွန်ခရစ္စတိုဘာမဲလာကကာကွယ်ရေးဝန်ထမ်းရရဲ့မူဝါဒကျမ်းမာရေးသိပ္ပံနဲ့စီးပွားရေးဆိုင်ရာဝါရင်ဘုတ်အဖွဲ့ဝင်အမြောက်များကိုဖယ်ရှားခဲ့တာဖြစ်ပြီးသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့တစ္ဆာခံအများပြားနဲ့အစားထိုးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုအစားထိုးခံရတဲ့လူ30ထက်မနည်းကိုအခုကနှုတ်ထွက်ဖို့ပြည်အားပေးခံနေရတာဖြစ်ပြီးအဲ့ဒီထဲမှာအိမ်မီတော်ပြောရေးဆိုခွင့်ရှိသူဟောင်း Gingrich အငိမ့်စားဗိုလ်မှူးချုပ် Anthony Tata နဲ့ Donald Trump ရဲ့ရွေးကောက်ပွဲမန်နေဂျာဟောင်း Corey Lewandowski တို့လည်းပါဝင်ပါတယ်။ရုရှားတိုက်ခိုက်ကောင်းဆောင် Alexei Navalny ကိုထောင်ချခဲ့တဲ့ကိစ္စအပါအဝင်ရုရှားနဲ့ American ကြားတင်းမာမှုတွေကြီးထွားလာနေပေမဲ့နိုင်ငံခြား Stuttgart Nuclear Lander Shorter ကန်တရီသဘောတူညီချက်ကိုသမ္မတ Joe Biden အစိုးရကဗုဒ္ဓဦးနဲ့မှတက်တန်တိုးချလိုက်ပါတယ်။စာချုပ်တက်တန်ကုံဆုံးမှုတရက်အလိုမှာပဲနောက်ထပ်၅နှစ်တက်တန်တိုးဖို့အတွက် American နိုင်ငံရေးဝန်ကြီး Antony Blinken ကအခုလိုကြေညာလိုက်တာပါ။ရုရှားသမ္မတ Vladimir Putin ကတော့ဒီစာချုပ်တက်တန်တိုးချရေးသဘောတူညီမှုကိုတောက်ကြနေမှာလက်မှတ်ရေးထိုးပြီးတဲ့နောက်2010တုန်းကသမ္မတဘရက်အိုဘားမားလက်မှတ်ရေးထိုးခဲ့တဲ့ဒီစတက်စာချုပ်ဟာ2026ဖေဖော်ဝါရီ9ရက်နေ့အထိအတည်မြဲသွားမှာဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်မှာဒီစာချုပ်ကနေနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ
်။ကြာသပတေးနေ့မနက်ခင်းထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့ကြတာဖြစ်ပါတယ်။VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Facebook စာမျက်နှာကသာမကပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြင်းညီတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်စစ်အာဏာသိမ်းကောင်စီတစ်ခေါင်းဆောင်အနေနဲ့ UMFCCI ခေါ်ကုန်တယ်ဆက်မှုအသင်းချုပ်နဲ့မနေ့ကတွေ့ဆုံရမှာစီးပွားရေးမူဝါဒပြောင်းလဲမှာမဟုတ်ပဲစီဝါရေးမရက်တန့်ရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့တောင်းဆိုခဲ့တယ်လို့အစည်းအဝေးတက်ရောက်သူတဦးကပြောပါတယ်ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌကပြောကြားတဲ့အကြောင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်မှာဖြစ်ပါတယ
်ဟုတ်ကဲ့နေပြည်တော်သမရအင်တော်ကဒီဆွေးနွေးပွဲကိုတွားတက်ခဲ့တဲ့ခီးသွွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးရဝင်းကိုဒီအစည်းအဝေးရဲ့ထူးခြားချက်ကိုစာမေးတော့သူကအ
ဲ့ဒီအစည်းအဝေးမှာပြောတာကတော့သူတို့ကတော့လက်ရှိလုပ်ငန်းတွေကိုအလားအခက်ခဲရှိတာတွေကိုတင်ပြခိုင်းတယ်။ဘယ်ဟာတွေအခက်ခဲရှိလဲပေါ့။ဘယ်လုပ်ငန်းကိုမှရပ်ထားတာမျိုးနှောင့်နှေးနေတာမျိုးမဖြစ်စေခြင်းဘူး။အားလုံးကိုအစဉ်အပြေနဲ့ဆက်လုပ်စေခြင်းနဲ့အမြန်လုပ်စေခြင်းနဲ့လို့သူကပြောတယ်။အဓိကကတော့သူတို့ကတော့အချုပ်ကြီးကပြောတာကတော့အတူသိမ့်မင်းရေရှည်လောက်ရမဲ့လုပ်ငန်းမျိုးတော့မတင်ပြပါနဲ့။သူတို့ကတစ်နှစ်ပဲအချိန်ရှိတယ်။တစ်နှစ်အတွင်းမှာအကောင့်တွေပေါ်ပြီးမှဖြစ်တဲ့အတွက်လက်တလောလုပ်နိုင်တဲ့လုပ်ငန်းမျိုးကိုပဲတင်ပြပါလို့ပြောတယ
်။ဟုတ်ကဲ့။အဲ့တော့ဥရဝန်တို့ဘက်ကရောဘယ်လိုအခက်အခဲတွေတင်ပြပြလဲ
။ကျွန်တော်တို့ကလည်းကိုဗစ်နဲ့လူတွေတင်တွေကရပ်ဆိုင်နေတာပေါ့ဗျာ။အဲ့ဒါတွေကိုလည်းတင်ပြပါပေါ့။ဘော်ဒရီလည်းရပ်သွားပြီးခီးသွွားလုပ်ငန်းဆိုလည်းအကုန်ရပ်သွားတယ်။အဲ့ဒီအနေထားမှာကျွန်တော်တို့ကပြန်စဖို့ပြည်တွင်းခီးသွွားနဲ့ပြန်စမယ်ပေါ့။နောက်တစ်ခါနိုင်ငံတကာအဲ့ဒီပြန်လာဖို့ဆိုရင်လည်းကျွန်တော်တို့ကကိုဗစ်ပြီးမှကျွန်တော်တို့ကိုဗစ်ဆစ်ဖြစ်တယ်ဆိုတဲ့အကြောင်းတွေကိုတည်တည်ချာချာတူရစ်တွေကိုကဘာကိုသိအောင်ပြောပြရမှာပေါ့။ဒီတိုင်းဒါတွေအတွက်ကျွန်တော်တို့ကဘတ်ဂျက်တွေပါတယ်လိုပါတယ်ဆိုတော့ကျွန်တော်တို့တောင်းတာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့အခုတစ်ခေါက်မှရောဘယ်လောက်ထိမျှော်လင့်ထားလဲ
အဲ့တိတဲ့အတိုင်းပဲဘတ်ဂျက်ကတော့နိုင်ငံတော်ကပေးဖို့ကတော့တော်တော်တော်ဖြတ်တာပေါ့နော်အစဉ်အလာရဟိုတုန်းကလည်း promotion ဘတ်ဂျက်ဆိုတော့တောင်းနေရခဲ့တာမဟုတ်ဘူးလေဘတ်ဂျက်ကမရှိတော့နိုင်ငံတော်ကမပေးနိုင်ဘူးပေါ့ကျွန်တော်တို့ကသိမ့်မမျှော်လင့်ပါဘူးအတတ်နိုင်ဆုံးတော့ဘတ်ဂျက်ရသလောက်တော့တောင်းပေးမယ်လို့တော့ပြောတယ်ဒါပေမဲ့တစ်နှစ်အတွင်းဒါတွေကိုပြီးနိုင်မယ်အလိုမျိုးပဲပြောပါဆိုတော့ပြောတော့ခက်တာပေါ့လေကိုဗစ်ကမပြီးသေးဘူးဆိုတော့ဆရာတို့ကိုဗစ်မပြီးသေးတာချိုးတင်တာပြောနေတာပေါ့ဗျာကိုဗစ်မပြီးသေးဘဲနဲ့ခင်ဗျားတို့ဘတ်ဂျက်တွေပါသုံးပါလဲဆိုတော့ပြောခက်တာပေါ့နော်ဒါပေမဲ့အခုထိုင်းတို့ဘာတို့ဂျန်တဲ့လူတွေကသူတို့ရှိမှကိုဗစ်ပြီးရင်ဘယ်လို ဒါတွေလာနိုင်ပြီးဘာညာသူတို့ကပညာရည်တွေမျိုးစုံလုပ်နေတယ်ကျွန်တော်ရှိမှာတော့ဒါတွေကပတ်စံရှိမှလည်းပြောလို့ရတာကိုရတာတရင်ဆိုတာ information ပေးတယ် promotion budget ရှိမှလုပ်လို့ရတာဖြစ်တယ်တောင်းတာပါကျွန်တော်ကတော့ site တွေလောက်ပေးနေပေးမယ်တဲ့
ဟုတ်ကဲ့အဲ့တော့ရေတိုးအတွက်အခုဇလော့ဆယ်မှာဒီပြည်တွင်းခီးသွားပေါ့နော်အဲ့ဒီအတွက်ရဘလောက်တော့တောင်းဖို့မှန်းထားလဲ
ပြည်တွင်းခီးသွားကတော့ budget အများကြီးမစင်းသားပါဘူးဘာဖြစ်လို့ပြည်တွင်းခီးသွားဖွင့်ပေးတယ်ဆိုရင်လို့ကြီးညာရင်ဗီဒီယိုခရီးသွားတွေဆိုတာလူတွေကပိတ်ထားတဲ့အတွက်တနည်းနည်းနည်းခရီးသွားတွေမသွားရတဲ့အတွက်အတင်းသွားချင်းနေကြတာလေဒီရင်းခရီးသွားကတော့ရေတိုပေါ့ကျွန်တော်တို့ကမှန်းတာကအခုလဲတော်တော်လေးကိုပစ်ကပါလာပြီဆိုကျွန်တော်တို့ကအ мян ဖွင့်မှုတောင်းဆိုတာပေါ့ဒါပေမဲ့ဒီတိုင်းကြီးဗလိုင်းဖွင့်ပေးလိုက်ရင်ဘုံမြန်ခုမှာဒါကိုကျမ်းမာရေးဝန်ကြီးဌာနရဲ့ insertion နေနဲ့အညီပဲဖွင့်ရမယ်ဒီ smash တွေဘာတွေမတက်တဲ့လူကိုသေချာအရေးယူရမယ်နောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေး tourism industry က service လုပ်တဲ့လူတွေကိုကာကွယ်ဆေးအရင်လှုပ်ထိုးပေးဖို့လဲကျွန်တော်တို့ကအောင်ဆိုတယ်လေအဲ့ဒါအဲ့ဒါလေးလာရင် service ပေးရင်ကိုလူတွေကစိတ်ဖြစ်နေဘူးလို့တာဟုတ်
ဟုတ်ကဲ့ဆိုတော့ဒီတွင်ခီးအတွက်က budget နဲ့ဆက်လို့ရှိရင်ဒီ covid အကန့်အသတ်ကပိုကြီးမားတဲ့သဘောဖြစ်နေတာပေါ့နော်ခွင့်ပြုပေးဖို့ကိစ္စမှာ
အဓိကကတော့ဒီတွင်ခီးသွားဖို့ပေါ့ဒီ၄-၆လအတွင်းကျွန်တော်တို့ထွက်လိုက်နိုင်ပြီဆိုရင် covid ကလည်းအခြေအနေကောင်းသွားပြီဆိုရင်ကျွန်တော်တို့ကပြည်ပခီးသွားဆိုတာကအနည်းဆုံး၆လ၉လကျွန်တော်ကြိုတင် declare လုပ်ရမှာလေကျွန်တော်တို့ရှိမှာ covid စိတ်ဖြစ်နေပါပြီအဲ့ဒီလာနိုင်ပါပြီဆိုတဲ့ဟာကိုပြန်တဲ့အချိုင်းတို့လူတို့အာဆီယံနိုင်ငံတွေကြီးညာတယ်လို့ကျွတ်လို့ရှိရလဲတိတိချာချာကြီးညာနိုင်မှ information ပေးနိုင်မှအဲ့ဒီလာမှာကိုနှစ်မွင်လဲလာမှာလေဒီဘက်ကြီးကတော့အနည်းဆုံးကျွန်တော်တို့နောက်တစ်နှစ်နောက်6လမှကြီးညာတော့မှနောက်တစ်နှစ်မှဒီတရားဒီကတော့ကျွန်တော်တို့ရှင်မရှိတော့ဘူးဗျာဒီရင်းခီးသွားနဲ့ပဲနောက်6လတွင်ဒီရင်းခီးသွားစမယ်လို့ပဲကျွန်တော်တို့ကမှန်းထားတယ်ဒါကတော့ပတ်စံပိတ်မကုန်ဘူးပေါ့
ဟုတ်ကဲ့ဒီကုန်းတဲ့ဆက်မှုအသိဉာဏ်ဥက္ကဋ္ဌဦးစောမင်းခွန်းကိုလည်းကျွန်တော်ဆက်ခဲ့ပါသေးတယ်ဒါပေမဲ့သူ့ဖုန်းကဘလို့မှဆက်လို့မရခဲ့ဘူးသူရောအဓိကဘာလို့ကြွသားသေးလဲ
ဦးစောမင်းခွန်းကတော့သူကခန္ဓာစုံပဲဘုံတွယ်ရေးခန္ဓာတွေလည်းပြောတယ်အခွန်ကိစ္စတွေလည်းပြောတယ်ဗန်တိုးတွေလျှော့ပေးဖို့လည်းပြောတယ
်ဒါတော့ကိုဝင်းမင်းရဲ့မေးမြန်းတင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတခါစီးရေးတင်းမာတဲ့အခြေအနေကိုပြောပြခြင်းပါတယ်မြန်မာစစ်တပ်နဲ့ KNU ကင်းအမျိုးသားအစည်းအရုံးလက်အောက်ခံတပ်တွေကြစီရင်တင်းမာနေတဲ့ကရင်ပြည်နယ်ဖားပွန်မြို့တဝိုက်မှာတပ်မတော်ရဲ့ရိတ်ခါတင်ရင်တန်းတိုက်ခိုက်ခံရပါတယ်အနည်းဆုံးလူ2ဦးထိခိုက်ဒဏ်ရာရတဲ့အကြောင်းဒေသခံတွေကပြောပါတယ် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မြန်မာဆိုရတပ်မတော်နဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့ KNU ကရင်မြို့သားစီရင်လောက်ခံတပ်မဟာငါဖားပွန်ခရိုင်စစ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားစီရင်တင်းမာနေချိန်မှာပဲဒီတစ်ပတ်အစောပိုင်းကတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတနင်္လာနေ့တုန်းကဖာပုံမြို့နယ်ဘက်မှာသစကန်းတွေအတွက်ရိတ်ခါတင်ဖို့တဲ့မော်တော်ကားဆွဲမိုင်းနဲ့တိုက်ခိုက်ခံရတယ်လို့ကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီ GNCF ဖွဲ့ဝင်နော်မီလာထူးကပြောပါတယ
်။ခေါပုတ်တွေကစမ်းလာဖောက်တဲ့နေရာဟုတ်စစ်စကန်းရှိတဲ့နေရာတမ်တော်တွေကြတော့သူအရေးခါပို့လေရိတ်ခါပို့ဖို့ကမလွယ်ဘူးကရင်တက်ကသူတို့မခွင့်မပြုဘူးပေါ့နော်။ဒါမနေ့ကမှသွားလိုက်တော့မှထိသွားတယ်လေဆွဲမိုင်းသူတို့ဆွဲမိုင်းကြည့်ရ။မရကံရရတယ်
ဘာဘောခရိုင်တမန်ကားဒေရဘက်မှာတမတော်ကလည်းညှိနှိုင်းမှုမရှိဘဲသွာလာနေလို့ပြေကမှုတွေဖြစ်ပွားနေကြောင်း KNU ကရင်မျိုးသားစီယုံထွေထွေတွင်းမှုဘဒုစောရသူမှုကပြောပါရယ
်ရှိနေပါတယ်သူပြောချင်တာကတော့ဒီကျွန်တော်တို့ညှိနှိုင်းလှုပ်ဆောင်မှုမရှိဘဲသွာလာမှုတွေတဲ့ပတ်သက်တော့အထူးသဖြင့်တော့ရှိနေကြတာပဲလေနော်
ဘာဘောမျိုးနယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိကြည့်ဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးသမရုံနေနဲ့ကဒေသအဖွံ့ဖြိုးရေးစီမံချက်နဲ့လမ်းဖောက်နေတာလို့ပြောဆိုနေတယ်လို့ဒေသခံကရန်ယူတပ်ဖွဲ့တွေနေနဲ့ကတော့စစ်ဗျူဟာရလက်နဲ့တိုက်ရင်အားသိုးချက်လှုပ်ရှားဖို့အတွက်လမ်းဖောက်တာလို့ပြောဆိုနေကြတာပါဒီနှစ်ပိုင်းကစပြီးတော့သမရုံနဲ့ကရန်ယူတပ်မငါတပ်မဟာသုံးတို့စိုက်ပွဲတွေကြောင့်ကရင်ပြည်နယ်ဖားပေါ်နဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်ကဒေသခံ9000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ဒီစစ်ရှောင်တွေအတွက်ဒရိခါကူညီပေးရတဲ့တိုက်ပွဲဖြစ်ပွားနေစေမှုလုံခြုံရေးချင်နေရမတော်ရောက်နိုင်သေးဘူးလို့လည်းဖာပုံမြို့နယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါတယ
်အောက်ချစ်ပြစ်ခတ်မှုလေးတွေကတော့မိတန်းလိုတော့ရှိပါတယ်လောလောဆယ်ချင်းတဲ့ဒီဖာပုံရဲ့တက်စီရောပေါင်းမဆိုတော့9000ကျော်ပြီပေါ့နော်ဒရိခါတွေကတော့ကြက်လက်နေပြီဒရိခါပို့ဖို့ကလည်းဟိုလမ်းကြောင်းတွေညှိနေတာအဖြစ်ဖြစ်ဟိုညှိနေတော့မရှိသေးတဲ့
စစ်ရှောင်များစုဟာတောတောင်တွင်းနဲ့နေဆိုင်ရာကြီးရွာတွေမှာတိမ်းချောင်နေကြရပါတယ်မြန်မာနိုင်ငံမှာလည်းဖေဖော်ဝါရီလ3ရက်နေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှသိမ့်မြင့်ဆောင်2023နဲ့နိုင်ငံတော်အားအရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်ထံအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ် ตั้มรอกันนี่ในงานเราอาณาติ้งไปไล่ได้ฮะพอสองนี้เสร็จยินชัยยินหลังจากสยบตัวได้ลูกเมียเจ้าเกี่ยงอยู่เกี่ยมอยู่ราศียงถือถือดุยมูประตูโซดาตูมูกาเปียวว่าเลยไอ้สิหลังจากนี้ก็จะรู้ในงานที่พี่ดุยเปียวเลยว่าบุพเพดาวฉะนั้นไอ้หลังจากนี้ก็ในปีรอที่เดียวกันผู้ดุคู่ในเนี่ยก็รอสยบตัวได้ลูกบุพเพดาวเนาะฉะนั้นในงานที่สุนีก็จะต้องจีมาเลยเอาเสียดุคู่ผิดตัวเนาะตัวแบบกูเป็นอุตเตนนะวันนี้ฉะนั้นที่เดียวกันเนี่ยในงานเรา Tamagane, American Power, Nangaraga, Taiwanga, Pitin, Pioso, Nijadalu, Pansi Zare, Dudigo, Pianlu, Pibule, Tonsu Taja Parekamia, General Nikole, View in Yama Wild West, Rim People's Havare.
Taro View is in the Nankun A, the Rim People's Pimaro, Akuro, the American Shibet Chan, Washington DC, Chinigule, Tinjajamare, Yamanangama, Sita, Anna, Tinau, Conquered in Nine. American Yang Nijare, Yamamidazu de, Washington DC Muga, Yama Sitan Yong Shima, Podune, Mole Banga, Pilo de, Sanapia Wego, Kuran Trin, Tuayude, My Engine Nango, Kuzo Wenlanga, Setwe, Mimian Tabare.
My Engine, a cool general, the My Engine Nanga, Washington DC Gar, Yama Sitan Yong Shima, the Sanapia Nijare Lurishima, Yang Nizoro, Adima Chinil Chinil, Sanapia Chinil, in Piopia Balakamia.
Okay, aku cuma yang sini ni ni agak ro Washington DC ka cuma setan yang sema aku leh sini cuma ni ni masa anak tengah itu aku senjene di sana piapa bono cuma nebari suwe biro sana piapa ni cawale lu ER orang ha sepanjang itu lau si bale tu tu bono COVID 19 kaya kaca mah kanta desi de aje lu lego oh kanta tahu lu ye tu aku leh kanta tahu nabi ro leh je longjong ini ale jadi jadi sangsi ni de. And I tell you, Tomorrow, the people are young. ပထမအတွင်းဝင်ဥမ္မာမောင်လာဟာဆိုလို့ရှိရင်ဒါပထမဆုံးဒီအခုဆက်အနာတင်ပြီးချင်းတော့ဒီမြန်မာတန်တမန်တအုပ်အနေနဲ့ဒီနိုင်ငံရေးခလုံးကွင်းတောင်းသူတအုပ်ဖြစ်ပါတယ်သူကိုယ်တိုင်လည်းဒီဆန္ဒပြပွဲမှာလာရောက်ပူးပေါင်းပါဝင်နေပါတယ်အဲ့တော့ကျမတို့ဒီဥမ္မာမောင်လာကူပေါ့နော်ဒီဆန္ဒပြပွဲမှာပူးပေါင်းရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးနေမှာဖြစ်ပါတယ်ရှင်
ဟုတ်နောက်ထပ်လာတယ်ဆရာဟုတ်တယ်လူတို့ကတင်ပြထားတဲ့အနယ်ဒီဆွေးရအောင်တရားပြင်ဖန်ပြီးတော့ဆရာနာသိနာကိုမခံရနိုင်ပြီးတော့မကျင်တတ်လို့ကျွန်တော်လောက်ကနှုတ်ထပ်ခဲ့ပါဟုတ်တရားပြင်ဖန်ပြီးထားတဲ့အနယ်ဒီနိုင်ငံတော်တိုင်းနိုင်ငံတော်အသံဆုံးဒီသမတအုပ်ဦးမြင့်ပါဝင်ဆွေးနွေးပြီးစားသူအားလုံးကိုလည်းအများဆုံးထုတ်ပေးဖို့နဲ့လူတို့ကတင်ပြထားတဲ့ဆွေးရတာကိုအာနာကိုအမြန်လွတ
အခုဒီနေ့ကတော့ဒီဝါရှင်တန်မှာပြကြတာပေါ့နော်နောက်ရက်တွေလဲဒီဝါရှင်တန်ဒီစီမှာပဲဆန္ဒပြဖို့စီစဉ်ထားကြတယ်ကြားပါရခင်ဗျအဲ့ဒါတွေရောသူတို့ဘယ်လိုဆက်လုပ်ကြမယ်ဆိုတာကြားမိပါလဲ
ဟုတ်ပါတယ်သူတို့အခုဒီစနေနေ့မှာလဲဆက်ပြီးတော့ဆန္ဒပြမယ်ရှင်ဒါတော့နောက်ပြီးဒီမှာလဲအဖွဲ့အစည်းပေါင်းစုံတိုင်းသားပေါင်းစုံညီထားတဲ့အတွက်နောက်ပြီးတော့တစ်ဖက်မှာလဲကယောဂါကြောင့်အကန့်အသတ်တွေကလည်းရှိနေတဲ့အတွက်ပေါ့နော်သူတို့ဒီလိုနေတိုင်းဆန္ဒပြပွဲတွေ Now, fashion sign up ya, where you rather wrote a data season nearby, but no kind so you know.
အလွယ်တကူပဲပေါ့နော်ခွင့်ပြုချက်တောင်းပြီးလာပြရဲဆိုပေမဲ့ဒီတစ်ခေါက်ကတော့လူအင်အားရောနောက်ရောဂါအခြေအနေရပေါ့နော်သူတို့အပန့်တန့်တဲ့အဖွဲလိုက်ပေါ့နော်နောက်ဒီတိုင်းသားတွေချင်းတိုင်းသားတွေအဖွဲလိုက်ဟိုအပတ်စဉ်နေ့စဉ်ဆန္ဒပြဖို့ရှိနေပါတယ်ရှင်ဆန္ဒပြဝဲမှာသတင်းယူနေတဲ့မတ်အင်ဂျင်နိုင်ကိုကိုဇော်ဝင်းလိုင်းဒီစီရုံကျွားနေဆက်တွေ့မေးမြန်းခဲ့တာဖြစ်ပါတယ်ခင ငံရေးခူလုံခွင့်ရှောက်ထားလိုက်ပြီဖြစ်တဲ့ဒီမြန်မာတန်ယုံရဲ့ပထမအတွင်းဝန်ဦးမမောင်လက်ကို VOA မြန်မာပိုင်းကနေမန်အင်ဂျင်နီယာကနေတီးသန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
ကျမတို့အခုဒါဦးမမောင်လက်ကိုကျမတို့ VOA နဲ့တီးသန့်ကျမတို့အခုမေးမြန်းမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့အင်္ဂလိပ်ဦးမမောင်လက်ရေဒီအင်္ဂလိပ်ဒီအမေရိကန်နိုင်ငံမှာအခုလိုပထမအတွင်းဝန်ဖြစ်တောင်းဝင်ထမ်းဆောင်စဉ်ကာလမှာဒီလိုမြန်မာနိုင်ငံမှာဆက်ရနာတင်လိုက်တဲ့အပေါ်မှာအင်္ဂလိပ်အခုဒီနိုင်ငံမှာနိုင်ငံရေးခွန်လုံခွင့်ရူပပေါ့ဆုံးဖြတ်ချက်ချတဲ့အကြောင်းကိုပြောပြပါအောင်ရှင်
။အော်ဒါအနေနဲ့မတော်မတရားတဲ့ကနေရာဒီရနဲ့အမှန်တရားဘက်ကရပ်တည်နေတာလည်းတစ်ချက်ပေါ့လေ။နောက်ပြီးတော့ခုလိုဟာပြီးအနောက်နာဂမျိုးဆက်ဖြစ်တဲ့ generation အတွက်ရင်လေးပြီးတော့တော်လက်ကိုစိတ်မကောင်းဖြစ်နေတယ်ပေါ့။အကြောင်းအနေနဲ့ကတော့နောက်နေဟိုလူလောကမှာနေရလာမြတ်စံကနေနေစေပေါ့လေ။ဒါမှမဟုတ်နောက်နာဂ generation တွေအတွက်ကြဒီဆရာနာရှင်ရဲ့အော်ဆိုးမိတာကိုကျွန်တော်ကောင်းကောင်းရမယ်ဆိုတော့မခံရနိုင်တဲ့အတွက်ဆက်လို့မကျင်းတဲ့ချက်တွေကြောင့်ကြောင့်ဘူးလို့နိုင်ငံရေးခေါင်းဆောင်ကြောင်းပါမယ်ဆိုဆုံးဖြတ်ချက်ချရတယ်ဟုတ်ကဲ့
အခုဆိုရင်ဆက်ရနာတင်လိုက်တဲ့စစ်ဆိုးရပေါ့နော်သူတို့စစ်ဆိုးရချက်ချင်းဖွဲ့လိုက်ပြီးတော့ဒီပို့တုံးမူကြီးမေအောင်လိုက်ဦးဆောင်တဲ့စစ်ဆိုးရကနေပြီးတော့အခုဆိုရင်ဒီနိုင်ငံသားရေးဝင်ကြီးဖြစ်ဦးဝနာမောင်တွေကိုလည်းသူတို့ပြန်ပြီးတော့ခတ်အပ်ပြီးတော့ပေါ့နော်အခုယာရုအစ်စ်ထမ်းဆောင်ပြီဆိုတော့ပေးလိုက်ပြီဆိုတော့ဒီအင်္ဂရုအခုဒီနိုင်ငံသားကြီးရာဝန်တန်းတွေအတွက်ပေါ့နော်အင်္ဂရုဒီတန်ယုံတွေအတွက်ကဘလို့ညွှန်ကြားချက်တွေရောက်နေပြီလဲ
အဲ့ဒါတော့ကျွန်တော်လည်းဟိုဘုရားညွှန်ကြားချက်ထုတ်ကြရပြီးတော့မသိတော့ပါဘူး။ဘာလို့ကျွန်တော်ဒီဆရာနာသိင်းရဲ့သိင်းလို့ကျင်ညာတယ်ဆိုတာနဲ့ကျွန်တော်လည်းမခံခြင်းမခံမနိုင်ဖြစ်ပြီးတော့မရှင်းတတ်လို့ငတ်ကပ်ပြီးတော့ဟုတ်ကဲ့အပြင်မှာလုံခြုံနေတာကိုပြန်ပြောပါဦး။ဟုတ်ကဲ့
အင်္ဂရုအင်္ဂပါဝင်အခုလိုအင်္ဂဒီဆုံးဖြတ်လိုက်တော့ဒီနိုင်ငံမှာနိုင်ငံရေးခုံခွေတောင်းခံဖို့ဆုံးဖြတ်လိုက်တော့ဒီအင်္ဂနဲ့အင်္ဂမိသားစုရဲ့လုံခြုံရေးအနေထားကိုရှင်းပြပေးပ
ါလုံခြုံရေးအနေထားတော့ကျွန်တော်ဆုံးရင်ဒီကောင်မြန်မာကလည်းကျွန်တော်မတော်ဘဲနဲ့ဒီအစီအစဉ်ရဲ့အင်္ဂအားအားယူလို့နေနေပါလေ
ဟုတ်ကဲ့အဲ့တော့ဒီအမေရိကန်အစိုးရဘက်ကရောအင်္ဂလိုဒီအခုလိုမြန်မာနိုင်ငံမှာဒီဆက်ရနာတင်လိုက်တဲ့အတွက်အင်္ဂလိုတန်တမန်ဒီဝန်ထမ်းတွေပေါ့နော်အင်္ဂလိုဒီတန်တမန်တွေအဲဒီလိုနိုင်ငံရေးခုံလုံးတွေပေးတဲ့အပေါ်မှာအမေရိကန်အစိုးရဘက်ကရောဘယ်လိုအကောက်အွယ်ပေးမယ်လို့မျှော်လင့်နေရှိ
အမေရိကန်အစိုးရကျွန်တော်တို့ဒီသမ္မတဟိုမစ္စတာဘိုင်ဒန်ဆိုတာနေနေတော့သူကပြင်းပြင်းထန်ထန်အရေးထားတဲ့သူကျွန်တော်တို့ခုံလုံးကပေးနေတယ်လို့ကျွန်တော်မျှော်လင့်ပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အင်္ဂယ်အခုဆိုရင်ဒါကအင်္ဂယ်ဆော့ဆော့ကဒီဆန္ဒပြပွဲမှာလည်းပြောသွားတယ်ပေါ့နော်အင်္ဂယ်လိုမျိုးဒီလိုမျိုးစစ်ဒီမိုကရေစီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအစိုးရအောက်မှာထမ်းဆောင်ခဲ့တဲ့အင်္ဂယ်တို့ဒီလူနန်းတွေအနေနဲ့ရောအခုဒီစစ်အာဏာသိမ်းလိုက်တော့အခါမှာအင်္ဂယ်တို့တန်ယုံနေတော့လေနိုင်ငံတကာမှာရှိတဲ့အင်္ဂယ်တို့တန်ယုံနေရဲ့အနေထားရောဘယ်လိုဆက်ပြီးဖြစ်လာနိုင်မလဲ
တာယောင်းနေနေထားတော့မတင်တဲ့လူတွေလည်းရှိလို့ကျင်းတဲ့လူတွေရှိပါတယ်။ဘာမှတူးချင်းစီရဲ့စာနာတော်တော်နဲ့ယက်တိချက်ပုံပေါ်နေမူတည်ပါတယ်ဟုတ်ကဲ့။အကျိုးကတော့တရားသဖြင့်ဒီလမ်းကြကြဟိုမိမလမ်းမှာဟုတ်တဲ့ဟိုကျွန်တော်ဒီအနယ်ဒီလိုဆိုရအောင်လူလာတဲ့လူတွေရှိတယ်။ကျိုးကြလည်းအဲဆစ်ဆရာနာရှင်ရှင်ဟိုဟုတ်တော့ဖန်ယူနေတဲ့စီစီကြည့်ကြအောင်ဆက်ကြမှာဖြစ်တယ်
ဟုတ်ကဲ့အခုအဲ့တော့ဟိုလက်ရှိဒီတန်ယုံနေအနေထားမှာလေအခုမြန်မာနိုင်ငံမှာပေါ့နော်အော်ဆိုလို့ရှိရင်အခုစစ်အစိုးရကိုသူတို့စန့်ကျင်နေနေပေါ့နော်ဒီ disobedience ဆိုရဲဒီစန့်ကျင်တာပေါ့နော်ဒီအဲ့လိုမျိုးဟို campaign လှုပ်ရှားမှုတွေပေါ့နော်ပတ်ဆိုင်ရာဒီစေယုံနေတော့အစိုးရဝန်ထမ်းတွေလုတ်ကင်နေရလဲတွေ့ရပါတယ်ဆိုတော့ဒီပေါ်မှာအင်္ဂရုဒီနိုင်ငံသားရဲ့ဝန်ထမ်းတွေအနေနဲ့ဘလို့ပါဝင်လာနိုင်မယ့်အနေထားရှိမယ်ဒါမှမဟုတ်ဒီပေါ်မှာအင်္ဂရဲ့အမှုတွေရှိရချင်းဒီလိုလှုပ်ရှားမှုတွေပေါ့နော်
အဲ့လိုလုပ်ဒီဆိုဗီဒီယံလောက်ချောင်းဝင်ကောင်းပါလေခင်ဗျာကျွန်တော်နိုင်ငံသားရေ
နိုင်ငံသားကြောင့်နေတဲ့မြန်မာတန်တမာနေတဲ့နိုင်ငံသားဝင်တော်နေတဲ့အဲ့လိုစီဟိုဟာ this already လောက်ချောင်းဝင်နေလို့ပြီးတော့စိုက်ရင်ကန်ကွန်ဟိုဟာပေါ့စစ်တပ်ကအာဏာသိမ်းအောင်ဆက်နေတာကနားတောက်ကြပါလို့ကျွန်တော်လေးနဲ့တိုက်တွန်းလို့ဆိုချင်ပါတယ
်အခုဒီဒေါ်ဆန်းစုကြည်ဥဆောင်တဲ့ဒီဒီမိုကရေစီဆိုရပေါ့အရှိန်အဟုန်နဲ့သူတို့ဟိုမြန်မာနိုင်ငံရဲ့ပြည်တွင်ပြောင်းလဲရေးတွေလုပ်နေတဲ့အချိန်မှာအခုလိုဆက်အောင်လာသိမ်းလိုက်တဲ့အတွက်ပေါ့တိုင်းပြည်ပေါ်မှာဘယ်လောက်ထိရိုက်ခတ်မှုတွေဘယ်လောက်ထိနစ်နာမှုတွေရှိနေလဲအဲ့လိုသိကြပါလား
တိုင်းပြည်အနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံဆုံဆုံးနေပြီဆုံဆုံးမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲဒါကြောင့်ကျွန်တော်ဒီခြေခွဲညီနေစရာအချိန်မျိုးနဲ့ရင်ဆိုင်ရမယ့်အချိန်မျိုးအထိတော့ရောက်သွားနိုင်ပါတယ်ဟုတ်အတွေးဝင်မတွေးဝင်စရာကောင်းတော့နိုင်ငံရဲ့အနာဂတ်ကလည်းမလားမပါဖြစ်တော့မယ်ဒီတိုင်းကဆက်သွားလို့ရှိရင်ဆက်တော့မယ်ဆိုတော့သဘောပေါက်ပါဟုတ်ဆက
်ဆုံးနေတော့ဟုတ်ဟုတ်ကဲ့အနေနဲ့ကတော့အခုနောက်ဆုံးအနေနဲ့အကြဒီဒီလိုလိုအန်ကယ်ကိုရိုင်းကလည်းဒီလိုအစိုးရပေါ့နော်ဒီအာနာရှင်အစိုးရဆက်ဆက်အဲပေါ့နော်ဒီဟာဒီတန်တမန်တောင်းအနေနဲ့ဆောင်ရွက်ခဲ့တဲ့အတွေ့အကြုံကအခုလိုမျိုးအစိုးရဒီ6အာနာသိန်းတစ်ခါပြန်ဖြစ်လာတဲ့အတွက်အန်ကယ်တို့ဒီနိုင်ငံသားကြီးကထားမှာဆောင်ရွက်ရှိနေတယ်ပေါ့နော်ဟိုဘလောက်အခက်အခဲတွေဘလောက်ဆိုးရိမ်မှုတွေဒီဝန်ထမ်းတွေအတွက်ဘလောက်ထိခိုက်မှုတွေရှိတယ်ဆိုတော့အဲ့လိုပြောပြပါ
ဝန်ထမ်းတွေပေါ်လာပြီတောင်းတာတစ်ခုကြီးကကျွန်တော်ချိန်နေတယ်ကျွန်တော်ပြန်ပြီးဆောက်တော့အရင်ကြည့်တာတော့ကျွန်တော်ယာရီတိုးတာရာစားတယ်လက်ပြန်သဘောခေါ်တဲ့အခြေအနေမျိုးတွေကဖြစ်လာတယ်ဟိုဆက်ပါရန်ဝန်ထမ်းတွေကျွန်တော်တပ်မကဝန်ထမ်းတွေရောက်လာတယ်ကျွန်တော်ဒီဆိုရဒီမှာတော့ဟိုတပ်မကဒီဝန်မှာပါပါဒီငန်းနဲ့တော်တယ်ဟိုဆက်နာပေးမဲ့တော့ဟိုရတော်များဝန်ထမ်းတွေဘူးလည်းရှိမှလည်းမြန်မှုရဲ့သူညကြိုးပြရဲတပ်ကအများကြီးဖြစ်တာ။နောက်ကျွန်တော်သူကနိုင်ငံသားတွေပေါ့လေ family ပေါ့ melody family ရုံးချင်းတပ်ရဲ့သားမီးတွေများပါလား။ကျွန်တော်တော့မလွယ်ပါဘူး။ဟိုလေ six opinion campaign လုပ်ဖို့။ဘာလို့ဆိုတော့သူကလူများကြီးဖြစ်တာ။ကွန်ဆာယာနောကအလုပ်ဖြစ်။တပ်ပြီးပါစင်လောက်နေတာ။ဒါပေမဲ့ဘယ်လိုနဲ့မှ six opinion campaign လုပ်တာသူတို့အလုတ်ကပုံမှန်လည်းပတ်နေပါဘာမှသိရမှာမဟုတ
်ဘူးဟုတ်ကဲ့ဟုတ်ကဲ့အခုတော့အဲ့တော့ဒါပေမဲ့ဒီစစ်တက်ကသူတို့ပြောတာတစ်နှစ်ပေါ့နော်သူတို့တစ်နှစ်အလောဆက်အာနာသိမ်းပြီးတော့သူတို့ရွေးကောက်ပွဲလုပ်ပြီးတော့လွှဲပေးမယ်ဆိုတဲ့ပုံစံမျိုးတော့အဲ့ကဲအဲ့တော့သူတို့တစ်နှစ်ဆိုတာမျိုးတော့အဲ့ကဲပုံမှန်ယုံကြည်မှုရှိလားရှင်သူတို့တစ်နှစ်ပေးပြီးမယ်ဆို
တော့ဟုတ်ကဲ့မယုံကြည်ပါဘူးဟ
ုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုဥမ္မပေါင်းလည်းအနေနဲ့ကျွန်တော်တို့ VOE ကိုပေါ့နော်အင်တာဗျူးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဒါကတော့ Washington DC မြန်မာတန်ယုံကပထမအတွင်းဝန်ဦးမမောင်လက်ကို VOA မိုက်အင်ဂျင်နိုင်ကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာဆန္ဒပြပွဲမှာတိုက်ရိုက်မေးမြန်းတင်ဆက်ရတာဖြစ်တာမို့နောက်ခံအတန်တွေနဲ့အတန်မကြီးမလင်းဖြစ်တာကိုတောင်းပန်အပ်ပါတယ်တစ်ဆယ်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရက်ကိုပြစ်တင်ရှုတ်ချကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတလွှားပြည်နယ်တချို့မှာမြန်မာတွေဆန္ဒပြကြတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းမှုဟာမတရားတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအမေရိကန်အရှိဘက်ချမ်းဝါရှင်တန် DC မေရီလန်းဗာဂျီးနီးယားပြည်နယ်ကမြန်မာ60ကျော်ဟာဗိုလ်တုနေ့မွန်လယ်ပိုင်းဝါရှင်တန် DC မြို့မှာရှိတဲ့မြန်မာစစ်တပ်ရုံရှိဆန္ဒပြခဲ့ကြတာပါဆန္ဒပြရတဲ့အကြောင်းရင်းကို MEA ကခုလိုရှင်းပြပါဗျာကျွန်တော်
တို့ဒီဒီမိုကရေစီဒီဆိုးရိမ်ကိုကျင့်သုံးမယ်ပေါ်ဆောင်မယ်ဆိုပြီးတော့ဒီဒုစရနယ်ရဲ့ချက်တင်မြောက်ထားရှိပြီးရဲ့ဖြစ်တဲ့ဒီ LLD အဲ့ဒါကိုမြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့နိုင်ငံတော်အာဏာမတရားသိမ်းပဒဏ်နဲ့ဖတ်တပ်ပြီးတော့ကျွန်တော်တို့ဒီဟာမကျေနပ်တဲ့လူတွေပေါ့နော်ဒီဟာဟိုမကျေနပ်တဲ့လူတွေကနေပြီးတော့ဝါရှင်တန် DC မှာရှိရဲ့စစ်တပ်ရုံးရှိကိုလာရောက်ပြီးတော့စုစည်းပြီးတော့ဟောဆန္ဒနာဖော်ထုတ်နေပါတယ်စစ်တပ်အာဏာပြန်ပြီးတော့ရုပ်သိမ်းဖို့ပြီးရခါကျတော့2020ရေကောက်ပွဲရလဒ်ကိုအကောင့်ချေဖို့အတိမတ်တည်ပေးဖို့တရားမျှတမှုမရှိဘူးဆိုတာကိုဒီကမ္ဘာလုံးကသိအောင်ကျမတို့ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။မနေ့တုန်းကဟိုဟာ UN မှာရုရှားနဲ့တရုတ်နိုင်ငံကနေပြီးတော့ပယ်ချလိုက်တဲ့ဟာကိုကျမတို့လက်မခံပါဘူး။ဒီဟာကိုဆက်ပြီးတော့ကျမတို့ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။
မြန်မာနွေဝါရီအနေများတဲ့အိန္ဒိယနာပြည်နယ်ကမြန်မာ300ဝန်းကျင်ကလည်းအိန္ဒိယနာပလစ်မြို့လေကောင်မှာဖေဖော်ဝါရီလ3ရက်နေ့လယ်ပိုင်းမှာဆန္ဒပြခဲ့ကြကြောင်းဆန္ဒပြပွဲမှာပါဝင်တဲ့ကိုရာဇာတင့်ဆွေကပြောပါတယ
်ဟုတ်ကဲ့ပါကျွန်တော်အိန္ဒိယနာပလစ်မြို့အိန္ဒိယနာမှာဆန္ဒပြကြတယ်အဲဆောက်လူကြီးကန်တဲ့250နဲ့ပေါ့နော်ကျွန်တော်လောက်ထားတယ်ဆိုတော့ကြမ်းမကြီးကိုကန်လိုက်နေရပေါ့နော်အဲဒါလူပို့လာဆိုတော့လည်းလည်းခွဲရတယ်ဆန္ဒပြတဲ့အကြောင်းရင်းကတော့ဒီမြန်မာပြည်မှာစစ်အာဏာရှင်ရဲ့နေပြည်တော်မှာအနာသိနေကိစ္စကိုကျွန်တော်ရှုံချတယ်အဲပြီးတော့မြန်မာပြည်မှာဒုတိယခက်ခဲတွေနဲ့ကျွန်တော်တို့တူတွေ့သားလည်းရှိတယ်ဆိုတော့အကြောင်းပြသခြင်းနဲ့ပြီးတော့နိုင်ငံတကာမှာရှိတဲ့အတိုင်းအဝိုင်းတွေနဲ့ကျွန်တော်မြန်မာစစ်ဆိုးရွားကိုဖိပါပေးဖို့အတွက်ဖြစ်ပါတယ်ကျွန်တော်အဓိက၃ချက်ပါပဲဟိုဖန်စီခံရတဲ့ကျွန်တော်နိုင်ငံရေးကောင်းဆောင်တွေဒီဒီမိုကရေစီရတည်မြောက်ထားတဲ့ကောင်းဆောင်တွေကိုပြန်လှုပ်ပေးပါဆိုတော့အကြောင်းပြီးတော့နိုင်ငံတကာကဒီမြန်မာစစ်အုပ်စုကိုဖိပါပေးဖို့ဆိုတဲ့အကြောင်းကိုကျွန်တော်ဒီအဓိက၃ချက်နဲ့ကျွန်တော်တို့တောက်ဆိုကြပါတယ်
အလားတူဂျော်ဂျီယာပြည်နယ်မှာရှိတဲ့မြန်မာအတော်များများကလည်း CNN ရုတ်တံဌာနရှိမှဆန္ဒပြခဲ့ကြောင်းဥဆောင်ပါဝင်တဲ့ကိုဇော်ကြီးကပြောပါတယ
်။အဓိကအကြောင်းရင်းချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံကိုမင်းအောင်လှိုင်ဦးစီးတဲ့စစ်ဆေးနေပြီးတော့မတရားသဖြင့်မဲဆင်းရင်းကိုအကြောင်းပြပြီးတော့ဒေါက်ဆန်းစုပါဝင်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့ခေါင်းဆောင်တွေတန်ခါတော်တွေကိုမတရားဖမ်းဆီးခြင်းပေါ်မှာဌာနသိရင်းကိုကျွန်တော်တို့လုံးဝစန့်ကျင်တဲ့အကြောင်းကိုကျွန်တော်တို့ဒီဂျော်ဂျီယာရောက်အမေရိကန်နိုင်ငံသားများအနေနဲ့ဗမာပြည်သားများအနေနဲ့ဆန္ဒပြဖို့ကျွန်တော်တို့ပြုလုပ်ခြင်းဖြစ်ပါတယ်။ကျွန်တော်တို့တောင်းဆိုတာကတော့ဒေါက်ဆန်းစုကြည်ကိုပြန်လုပ်ပေးရေး၊တမန်တော်ကြီးဦးဝင်းကိုပြန်လုပ်ပေးရေး၊နောက်ပြီးတော့ဒီဖန်စီကတဲ့အမှုပညာကိုအမှုပညာရှင်များကိုလှုပ်ပေးရေးချက်ချင်းလို့ဆိုတဲ့ဇကားကိုပဲကျွန်တော်တို့အသုံးပြုတော့ပြောပါတယ်။နောက်တစ်ခါကျွန်တော်တို့ဘာပြောလဲဆိုတော့စစ်စိုးရဲ့အုပ်ချုပ်မှုဟာကျွန်တော်တို့ပြည်သူလူထုကိုနှစ်ပေါင်းများစွာခါးသီးခံလာခဲ့တဲ့ဟာတွေကိုထပ်မံဖြစ်ပေါ်လာမယ့်အတွက်ကိုရှုတ်ချကြခြင်းလောက်ရခြင်းဖြစ်ပါတယ
်။အမေရိကန်နောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာလည်းဖေဖော်ဝါရီ2ရက်နေ့ကမြန်မာ900ဝန်းကျင်ဆန္ဒပြခဲ့တဲ့အကြောင်းကိုတော့ဆန်ဖရန်မြို့ကန်ဦးကိုကိုလေးကပြောပါတယ
်ဆန္ဒပြတဲ့အဓိကအချက်ကတော့ဒီဗိုလ်ချုပ်မင်းအောင်လှိုင်စစ်အာဏာရှင်တစုက2008ဥပဒေကိုကျော်လွန်ပြီးတော့တရားမဝင်မဲ့အာဏာသိမ်းယူခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ဆန်ဖရန်စစ္စကိုဘေးအေရီယာမှာရှိတဲ့လူတွေအားလုံးကမြန်မာတွေအားလုံးကထွက်ပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်လူတွေတော့900ဝန်းကျင်လောက်လာပါတယ်ကျွန်တော်တို့တောင်းဆိုချက်ကတော့အဖမ်းခံထားရတဲ့ဒေါက်ဆန်းစုကြည်တမရကြီးဦးဝင်းမြင့်အပါအဝင်ရှိသမျှဖမ်းထားတဲ့လူတွေအားလုံးကိုချက်ချင်းလွှတ်ပေးဖို့ကျွန်တော်တောင်းဆိုတာဖြစ်တဲ့နှစ်ကဒီကမ္ဘာ့ကုလသမဂ္ဂ United Nations Member တွေဖြစ်ကြတဲ့နိုင်ငံတွေအားလုံးဟာဝိုင်းပြီးတော့ကူညီပေးဖို့တော့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်ဗျာ
ဒါအပြင်နယူးယောက်မြို့မှာလည်းပြီးခဲ့တဲ့တနင်္လာနေ့ကမြန်မာတွေကုလသမဂ္ဂရုံးရှိဆန္ဒပြခဲ့ကြသလိုအိန္ဒိယရောက်မြန်မာနိုင်ငံသားတွေကလည်းနေဆက်မီဇိုရမ်ပြည်နယ်အိုင်ဇောမြို့မှာစစ်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဗုဒ္ဓနေ့ကကျင်းပခဲ့ပါတယ်ခင်ဗျာဗီဒီယိုရဲ့ဂျာနာပတိနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်လို့ Wilson Center သုတေသနဌာနကမြန်မာအရေးကျွမ်းကျင်သူ Lucas Maya ကို VOA သတင်းတော့ Bay Eye ဆက်သွယ်မေးမြန်းထားတာကိုဦးကျော်ဇန်တာနဲ့ကိုဇော်ဝင်းလှိုင်တို့တင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအခုလောလောဆယ်နိုင်ငံတကာတုံ့ပြန်မှုကိုဘယ်လိုသဘောရပါသလဲခင်ဗျာဒီအခြေအနေတွေပြောင်းလဲသွားအောင်နိုင်ငံတကာအတန်းအဝိုင်းကစွန့်ဆောင်နိုင်မယ်လို့ရောထင်ပါသလား
အခုအချိန်ထိနိုင်ငံတကာတုံ့ပြန်မှုတွေအတော်ဆုံးရှိလာတာတွေ့ရပါတယ်လုံခြုံရေးကောင်စီတကပိတ်အစည်းအဝေးကျင်းပပါတယ်တရုတ်ကတော့သုမိတ်ဆွေမြန်မာနိုင်ငံအပေါ်စင်ခေါ်လို့ရဆန္ဒမရှိပါဘူးသူတို့ဟာရိုဟင်ဂျာအရေးမှလည်းမြန်မာကိုနိုင်ငံတကာဖိအားပေးတဲ့အခါဆန့်ကျင်ခဲ့တာပါ။ပြည်ပြားအဖြစ်တော့အမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမယ်။စင်တမန်ဖိအားပေးမယ်။ဒါပေမဲ့တရုတ်ကလူမျိုးရေးကောင်စီမှရှိနေတဲ့အတွက်အများကြီးထိရောက်ခံစီရမရှိပါဘူး
။အုပ်ချုပ်ရေးအဖွဲ့အစ်နဲ့သူတို့ရဲ့နိုင်ငံရေးညီမှန်းချက်တွေအပေါ်မြန်မာနိုင်ငံအတွင်းကခမည်းရဲ့အဆက်အသွယ်တွေစီကနေဗာကြားရပါသလဲ
။အကြမ်းမြင်ကတော့မြန်မာပြည်သူတွေအထူးသဖြင့် NLD ထောက်ခံသူတွေကစိုးရင်ကြပါတယ်။ပြည်သူလူထုရပိုင်ခွင့်နဲ့ဆုံရှုံမယ်လို့ယူဆနေကြပါတယ်။အထူးသဖြင့်ဒေါန်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်မိုင်းကိုဖမ်းထားတာကိုမကျေနပ်ကြပါဘူး။ဒါကြောင့်အိုးရီခွက်တွေ15မိနစ်လောက်တီးပြီးတော့မကျေနပ်ကြောင်းပြသခဲ့ကြပါတယ်။ဆိုတော့နှိမ်နှင်းမှုတချို့စီကောင်းစီလာလေမလားလို့တွေးမိပါတယ်။အထူးသဖြင့်လူခွင့်ရေးတကြွလှုပ်ရှားသူတွေဒီမိုကရေစီအသိုင်းအဝိုင်းကလူတွေအတွက်စိုးရိမ်ပါတယ်
။ခမည်းအနေနဲ့ရောဒီအုပ်ချုပ်ရေးအဖွဲ့အစ်နဲ့သူတို့ရဲ့နိုင်ငံရေးညီမှန်းချက်တွေကိုဘယ်လောက်သိထားပါသလဲခမည်း
။သူတို့ကအာဏာကိုပြင်းပြင်းထန်ထန်ကျင့်သုံးပြီးတော့ဖြစ်ချင်တာကိုအတင်းကြပ်လုပ်နေတဲ့သဘောတွေ့ရပါတယ်။NLD အစိုးရကိုထက်သိမ်းလိုက်ပြီးနောက်တစ်နှစ်မှာရွေးကောက်ပွဲကျင်းပမယ်လို့ကတိပြုထားပါတယ်ကျွန်တော်ကတော့တရားဝင်တဲ့ရွေးကောက်ပွဲဖြစ်လာမယ်မထင်ပါဘူး အလားတူဖြစ်ရမျိုးထိုင်းနိုင်ငံမှာလည်းတွေ့ရပါတယ်2040လုံကထိုင်းစစ်တပ်ဟာဒီလိုကတိပေးခဲ့ပေမဲ့ကတိမတီးပဲအခြေခံဥပဒေကိုပြန်ပြင်ပြီးဆက်လက်အာဏာယူထားကြပါကျွန်တော်နဲ့စီကျွန်းနဲ့သုံးသပ်သူတွေကတော့စစ်တပ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းကိုတကယ်ချမှတ်ကျင်သုံးလာမှာမဟုတ်ဘူးလို့ဆိုကြပါတယ်ပြီးခဲ့တဲ့ဆယ်နှစ်ကာလမှာအခက်အခဲတွေရှိခဲ့ပေမဲ့တိုးတက် democracy yolong pola yin su do sit da ye a chu si ba ma phit twin nai daw bu so bi ana sin lai de so ya si za ba de
di ana tei mu ha myama nai ngan ye phit paw to de mu paw blo yak khat nai ma de le
lo ngae se ne ga si ya ga de democracy a sa pyu mu ga pyan sho ja daw bi phit ba de nld ga kan u kadi sa ga re lu a pye wa account the ma phaw nai ngae da re do si ba de ru nya pyatna lo a yee ji de ka sha re ma swan saung nai nyin ma si ga ba bu ဒါပေမဲ့ NLD
အနေနဲ့ပြုပြင်ပြောင်းလဲမှုတချို့ဖော်ဆောင်နိုင်မဲ့ညှော်လင့်ချက်အများကြီးရှိခဲ့ပါတယ်စစ်တပ်ကချုပ်ကန်ထားသမျှကာလပတ်လုံးမြန်မာနိုင်ငံမှာဒီမိုကရေစီဆိုတာပြန်မဖြစ်လာနိုင်တော့ပါဘူးရိုဟင်ဂျာပြည်ထောင်စုဒါမှမဟုတ်တိုင်းဒေသလူမျိုးစုတွေနဲ့ဖြစ်ပွားနေတဲ့တိုက်ခိုက်မှုဆုံးခန်းတိုင်ရဲတို့အပေါ်မှာရောဘလို့ရက်ခတ်နိုင်မှာလဲခင်ဗျရိုဟင်ဂျာရင်းနဲ့ညီငယ်ရေးဖ ဆိုရင်လည်းလွယ်လွယ်ကူကူစီတို့နိုင်မှာမဟုတ်ပါဘူး။ရခိုင်မှာလိုပဲတိုက်ပွဲတွေဆက်လက်ဖြစ်နေလို့မြင်ထင်ပါတယ်။စစ်တပ်ဟာအမေရိကန်သဘောထားတင်ပါပါတယ်။ဒါကြောင့်မြန်မာနိုင်ငံလူ့အခွင့်အရေးအလားအလာလဲဆိုးရွားသွားပါတယ်။အမေရိကန်နိုင်ငံသားယဝန်ကြီးဌာနကအခုဖြစ်ရကိုအာဏာသိမ်းမှုလို့သတ်မှတ်လိုက်ပါတယ်။
ဒီအတွက်အကျိုးသက်ရောက်မှုကတော့သမ္မတဥပမာလက်ထက်ကယုံကြည်နေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ဖို့လမ်းပွင့်သွားတာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအဓိကအဖြစ်ဘန်လုံငန်းနဲ့တခြားစီးပွားရေးကဏ္ဍတွေမှာချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုနှစ်ထောင်ချက်ခုနှစ်တုန်းကသမ္မတဥပမာယုံကြည်ပေးခဲ့ပါတယ်။အခုခါဒါတွေပြန်လည်ချမှတ်လာနိုင်တယ်လို့ခံမှန်ပါတယ်။ဒါအပြင ထပ်ပြီးသားဖြစ်ပါတယ်ခင်ဗျားအနေနဲ့ဗာမြားဖြည့်ဆွတ်ပြောချင်ပါသေးတယ်ခင်ဗျာအခုကဖြစ်ထွန်းဆက်အခြေအနေပါရေးရှိပါဖြစ်လာမယ်ဆိုတာရှင်းရှင်းလင်းလင်းတော့မသိနိုင်သေးပါဘူးသေးကြတာကတော့ဒီမိုကရေစီအတွက်အနုလက္ခဏာဖြစ်ပါတယ်ဒီမိုကရေစီအတွက်သမ္မတလူ့အခွင့်အရေးနဲ့လူနည်းစုအသိုက်အဝန်းတွေအတွက်လည်းပဲမကောင်းပါဘူးဆစ်လျှောက်ပြီးအမေရိကန်နဲ့စုမဟာမိတ်တွေကတော့ဖိအားပေး
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။သောရရှိများခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကစပြီးကျွန်တော်တို့ VOA ရုံးချုပ်ဝန်ထမ်းတွေငိုတော့က work from home နေအိမ်ထဲကနေအလုပ်လုပ်နေရတာကနေအရေးပေါ်အခြေအနေတည့်ရအနေနဲ့ကျွန်တော်တို့ဝန်ထမ်းတချို့အခုရုံးချုပ်မှာတာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်တိုက်ရိုက်တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံကပေးပို့တဲ့သတင်းတပုတ်ကိုနားဆင်ရမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မလေးရှားနိုင်ငံကနေကယ်ဆယ်ရေးလေကြောင်းနဲ့နေရက်ကိုပြန်ဖို့ကြံ့ကြာနေတာတွေတွေ့ကြုံနေရတဲ့မြန်မာနိုင်ငံသားတရားကျော်မနေ့တုန်းကနေရက်ပြန်ခွင့်ကိုရှားသွားတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါရစေ
။ရ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မလေးရှားနိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ဖို့ကြံ့ကြံမှုတွေကြုံနေရတဲ့မြန်မာနိုင်ငံသားတရားကျော်ဒီကနေ့ပဲနေရပြန်ဝင်ရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါမလေးရှားနိုင်ငံကထိန်းသိမ်းစခန်းကအကျဉ်းသား90လောက်ပါဝင်ကာယောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသားတရားကျော်ဟာ စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲပြန်ဖို့စီစဉ်ထားပေမဲ့ခရီးစဉ်ပြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာပဲပြန်ဝင်ရခဲ့တာဖြစ်ပါတယ်ကိုဗစ်ကာယောဂါကာလပိတ်မိနေတဲ့မလေးရှားထိန်းသိမ်းစခန်းကအကျဉ်းသားတွေနဲ့တရားမဝင်နေထိုင်နေသူတွေကိုတပတ်၃ကြိမ်ကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ဖို့စီစဉ်ရမှာဒီကနေ့တရားကျော်ပြန်ဝင်ရခဲ့တာလို့လဲမလေးရှားနိုင်ငံအခြေစိုက်မြန် ဒီကနေ့ဆုံးလိုက်ဒီနေ့ပြန်သားရတော့ဒီလူတွေအားဖြင့်ပြီးခဲ့တဲ့ရက်ကဆိုရှင်ဒီအပတ်စဉ်ပေါ့လေဒီလားစာပြီးသုံးကြိမ်ပြန်သားမှုအစီအစဉ်ရှိတော့လေဒီတရနေ့မှာကျွန်တော်တို့အကြောင်းမျိုးကြောင့်လေကြောင်းဆက်ရှိပြန်ရတဲ့ဒီအကျဉ်းသားတွေပေါ့လေပထမဆုံးစတင်ဒီပြောင်းလို့ရတယ်ဟုတ်ကဲ့ဒီနေ့အကျဉ်းသားတွေရတော့ဟိုတနေ့ကပြန်လို့မရတဲ့လူကြီးပါတယ် ဒီဟိုတနေ့ကပြန်မဲ့ပါစင်ရီယာ15ရင်းနေ့ကျမှာတော့ပြန်လို့ရမယ်နောက်တစ်ပတ်တနင်္လာနေ့ကျမှာဟုတ်ကဲ့အဲဒုတမကြီးဒီဥတန်ထွေးကြီးကောင်းဆောင်ကြီးတာယုံဖော်ဝင်နေတဲ့အမေရိကရှင်နေရာလေးမော်ဒီလိုက်ပို့တယ်ပေါ့ဒီမြန်မာလူမှုကွန်မြူနတီမလေးရှားသူတို့တွေကိုအစားတော့အဝတ်အထည်ကြီးအကုန်လုံးပေါ့ဒီအသုံးဆောင်ပစ္စည်းတွေကိုအလှူဒါနပြုလုပ်ပါတယ်တော့တရားဝင်ကောတရားမဝင်ပါမြန်မာနိုင် ကျွန်တော်တို့ဒီကဘေးကြောင့်ကိုအလုတ်ကန်ခက်ခဲတွေကြောင့်ကိုတရားမဝင်တဲ့နီးနဲ့နေရပြန်ဖို့စူးစမ်းကြသူတွေလည်းဖမ်းဆီးခံရတာတွေရှိနေပါတယ်။ကိုဗစ်ကဘေးကာလမှာမလေးရှားရောက်မြန်မာ20ရက်မနေ့ဟာမိမိကိုမိမိအဆုံးစီရင်မှုတွေလည်းခက်ခဲစိတ်ဖြစ်လာတာရဲ့လူပွဲသားတွေကိုငွေပေးပြီးတရားမဝင်နီးလန်းနေနဲ့နေရပြန်ဖို့စူးစမ်းနေတာတွေကြောင့်
မြန်မာအစိုးရကတရားမဝင်နေထိုင်နေသူတွေနေရပြန်နိုင်ရေးကိုမလေးရှားအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကျွန်မမအေးမှာ ငွေကြေးထုတ်ယူဖို့ကန့်သတ်ထားပါတယ်။ရေရှည်အတွက်တော့အမေရိကန်တန်ခတ်ပိတ်ဆို့မှုအရေးယူမှုနဲ့ပတ်သက်ပြီးစီးပွားရေးအဝန်ဝိုင်းထဲမှာဆွေးနွေးကြတာတွေရှိပါတယ်။စံစဘာပို့ကုန်သွင်းကုန်ကားထုတ်လို့ရေးအပါဝင်မြန်မာစီးပွားရေးလောကထဲမှာထဲထဲဝင်ရှိတဲ့ဒေါက်တာဆိုးထွန်းကိုVOA မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်။ဆရာဒေါက်တာဆိုးထွန်းမင်္ဂလာပါရှင်ဆရာ။
အနာသိနာလဲဒါနှစ်ရက်သုံးရက်ပဲရှိသေးတယ်ဆိုတော့ကုန်းသွယ်ရေးဘိုင်းတို့ဘာတို့မှာရောတိတိတာတာပေါ့နော်ဆရာတို့ဒီအဓိကတော့ပို့ကုန်သွင်းကုန်လုပ်ငန်းတွေမှာရောဟိုဘာများအခက်အခဲရှိပါသလဲရှင်။အဲလက်ရှိကတော့ပို့ကုန်ကတော့လက်ရှိမှာတော့ပြဿနာတော့တိတ်မတွေ့သေးဘူး။ကင်ပို့လုပ်တဲ့ဟာတွေကတော့ကျွန်တော်တို့ချုပ်စည်းရောမှာကျွန်တော်တို့ဆိုတဲ့ဒီမော်တော်ကားနဲ့ပတ်သက်တဲ့ဟာကဏီတာ agency ရာခဏဝေးတန်စီဖြစ်နေတာပေါ့ဒီဒီရောမင်းမနေ့ကကျွန်တော်ပုံကြည့်ရမယ့်အောင်ဒီနေ့လည်းအခုဒီနေရာသေးပေါ့နော်ခဏလေးတော့အဆောက်ဖို့ပြောနေတော့အရာလေးတော့ကျွန်တော်တို့လက်ရှိကြုံတွေ့ရတာပေါ့နော်ဒါပဲဒါတော့ပြန်ဒီလေသွားမယ်တော့ထင်ပါရုပ်တရက်ဆိုသတင်းမျိုးတက်လာတဲ့ခါကျတော့တို့စိုးရတယ်ပေါ့နော်အဲ့တော့ပထမပိုင်းကကျွန်တော်တို့ကဒီကြောင်းနေပြေးလိုက်တယ်ဆိုဒီအနေကပြေးလိုက်တယ်ပေါ့နော်ပြေးလိုက်တော့လေဘောလာဟာလာပြက်တာပေါ့နှစ်လသုံးလပြိမ့်မယ်လို့ပြောလို့ဆိုတော့ကျွန်တော်တို့ကစိုးရနေပါပေါ့ကျွန်တော်တို့ခုနပြောတဲ့ PDR တွေဘလို့ပို့ရမယ်ပေါ့နော်အဲ့ကျွန်တော်တို့အချို့ဆန်နဲ့ပတ်သက်တယ်ပေနဲ့ပတ်သက်ချို့ရကြရင်ကျွန်တော်ဘန်ကောက်လို့ပြောလို့ပို့ပြီးတော့ကျွန်တော် inspection ဆက်ရတာမျိုးတွေရှိတာပေါ့နော်အဲ့လိုမျိုးစီကျွန်တော်ပို့ပို့မလဲပေါ့ဒါတွေစိုးရနေတာဒါပဲအခုကတော့ကျွန်တော်၄ရက်နေ့ကျွန်တော်ပြန်ပြီးတော့ leaf flat တွေပြန်ဖွင့်မယ်တော့ပြန်ကြက်ထွက်လာတာပေါ့နော်ရုပ်တရက်အချိန်မှာတော့ဒီပို့ပုံကျင်းကိုလုပ်ငန်းရှင်တွေနဲ့စိုးရကြတာပေါ့နော်ဒါပေမဲ့အခုကတော့ကျွန်တော်တို့အခုဒီကျောင်းတိုင်းက၄ရက်နေ့ပြန်ဖွင့်မယ်ဆိုတော့ကျွန်တော်တို့ကဘာလို့ပြောကျန်စင်ပြီးဝင်နိုင်ပါလေ။နောက်ခုနတခြားနိုင်ငံတွေကတော့ခုနကဘုကင်မရသေးရတယ်ဒီ DNA ရဆိုတော့ stable ဖြစ်နေတော့ပြန်ပြီးတော့ဘုကင်ရနိုင်တဲ့အနေနဲ့တော့ရှိပါတယ်။ကျွန်တော်တို့ကဒီ long term မှာဆိုရင်ကျွန်တော်တို့ဆွေးနွေးနေကြတော့အခုကဒီ US session လုံးမလုံးတစ်ချက်တော့ကြည့်တယ်။အဲ့ကြောင့်တော့ကျွန်တော်တို့ပေးချေမှုပိုင်းပေါ့။အရင်တော့ကလည်းဒါဟိုတက်ဖို့ဆိုရတဲ့အထက်မှာလည်းကျွန်တော်တို့ကဒီဝေပေးချေတဲ့နေရာမှာ
Okay, see a lolo zebono, di demero anatine, chini ya, di bunny maro, loca chide, a chini lo, doing yavarasia, bunny, loca chini, leap your yabby bouncer.
Okay, but I don't serve your tenin, dear Yabono. You know, in the name of Polani, Pietaro, Jomlu, Bunny Major Robusan Hulu Miau. Now, all I need be chide, I will know a bidu miau, any bunny out of pages of your mind. ဒီမှာနိုင်ငံပြန်များတင်းရချင်ရထုတ်ပြန်တယ်ဗောနော်ထုတ်ပြန်တယ်ဗျာဟိုလူတွေကအေဒီယမ်မှာတန်းစီကြတယ်ဆိုတော့လည်းပတ်စံထုတ်လို့မရဘူးအဲဒီချိုးကြတဲ့ဒါတခုခုပြန်မှာစိုးရိမ်နေအတွက်ကြောင့်မလို့အဲဒိုးထုံးစံတိုင်းပေါ်ကျွန်တော်စားနိုင်ရေးခါပဲဆန်စီဒါမရုပ်ချက်တော့ဗောနော်ဒါတွေဝယ်ကြတယ်ဗောနော်ဝယ်ဖို့အတွက်လိုရတဲ့ပတ်စံထုတ်လို့မရတော့ကြောင့်ဒီအနေ့မှာတော့စိုးရိမ်နေကြတယ ဒီနေ့ဒီကျွန်တော်အားလုံးပုံစံရှိတယ်အဲ့တော့ပြည်တယ်ကြောင့်လူဒီမှာဟိုမဆန်ထုတ်လို့မရတော့လူရပုံပြီးစိုးရင်တော့ဘာနေတော့တို့ဘာနေမှာဟိုဘာနေများပိတ်သွားမလားဘောနော်ခုဖြစ်ပိတ်သွားမဆန်ထုတ်လို့မရဘူးဆိုတော့စိုးရပုံမှန်မှုတွေဒါဖြစ်ပေါ်နေတာတော့တွေ့ရတယ်ဘောနော်ဒါဒီနေ့လည်းအဲ့လိုပဲလားလို့လူဒီဘာမှဒန်းစီနေနေများတယ်အဲ့တော့ကျွန်တော်တို့ဘာအဖက်ဖြစ်လာလဲဆိုရင်ကျွန်တော်အ
ကျွန်တော်ကလည်းဟိုအရင်ထုတ်ပြီးတော့မှဘေးခြေစရာရှိရတချို့အကြံဝေသားတဲ့ဘေးခြေရတာမျိုးရှိတယ်။အခုကတော့ကျွန်တော်တို့လည်းကန့်သက်ခံရတဲ့အတွက်ကြောင့်မလို့ဒီလိုမျိုးလော်ဂျစတစ်နဲ့ပတ်သက်တဲ့ကျွန်တော်တို့ခေါင်းငိမ်းတာကတော့ကားကားတို့ဒါတွေပြီးဖို့အတွက်နည်းနည်းရောခက်ခဲနေဖြစ်တယ်ပေါ့နော်။ဒါတွေကတော့အခုလက်ရှိအခြေအနေပေါ့။ကောင်းတဲ့ကျွန်တော်တို့ကအကောင်းဆုံးကွန်ဖရင့်စ်ပါတ ဟိုဘန်းဒီဘက်ကရောဒီအချိန်ကြီးကဒီအချင်းတို့အတွင်းပေါ့နော်ပြန်ပြီးတော့ပုံမှန်ပြန်ဖြစ်နိုင်မှာမလားရှင်ဆရာတို့ဘယ်လိုများဟိုမြင်ပါတယ်လဲမြင်တော့ပေါ့လေရှင်အဲဒီနေ့ကထပ်ပြီးကောလာဟာထပ်ထွက်တယ်ပတ်စံထုတ်ပြီးရဲ့အချိန်မှာလေဒီ9000တန်1000တန်တွေဟိုဒါတရားမင်းကြီးညာမယ်ပေါ့နော်ဒါရင်တော့ရှင်းစစ်တုံးရတယ်လားသူဖြစ်ခဲ့တာမာဇာလာနေဝင်တဲ့ထက်မှာလေတရားမင်းကိုစက်ကိုက
jaro di bidora zidar ya no. Adi ni lo bukan ni lebay ma, nanai lo malo bukan ni ni le topian je tuju. Di mujiri dia awam mesti nyawa usah no.
Soro, nak tu kau adi, cikgu sata kau ni le, dah tiga ni awe cuma rumi mara, turun mian mian biar luar wen ni jare soro. Siaru di sang longan sim ya, sang kongde jim ya mian bol no, oh, sana ye ka, sang zite dua badala, sang longan muiyo si badala, piru macia.
Piru mara ni, uba hostel ni ni longan muiyo si bade, jono wa, oh, zawat wa ada macam ada iu no, cuma mu zawat wa biyo, no wa piram no. ตัวเราเนี่ยดีเลี้ยงดีไซน์นี่มาแล้วชอบดีขึ้นไหนนะผมเห็นไม่ได้วุ้นวายเลยไม่อยากวุ้นนะบางเรื่องเวลาเราอยากจะรู้เสียงของเราเวลาสีเดียวกันเลยพี่น้องตัวเราเนี่ยจะร้องช้าก้ามาเราสีไม่ได้บอกเราเนี่ยช้าเราเลี้ยงสีเลี้ยงอะไรแสนเนื้อสุกเอาไว้นี่ไอ้มาเราสีน้องเปล่าเนี่ยไม่ใช่แต่จันทร์เราไม่รู้เปล่าไม่รู้แต่ก้าสีเราเนี่ยไอ้มาเปล่าเลยว่าวุ้นตัวเราเนี่ยเลี้ยงสีมาเราดีอยู่ที่สุดเนาะสีอารมณ์เราชอบดีขึ้นต
ဒီကြည့်တဲ့ဆန်အေးစပို့တော်ပို့နေတာပို့ဆန်တော့ဒီနေ့ကိုနှစ်တန်းနဲ့သုံးတန်းကြာကျွန်တော်ပို့နေတာဒါတော့ပြည်ထဲမှာဆန်လေးတက်တယ်ဆိုရင်ကျွန်တော်ပြည်ပပဲပို့လို့ရတော့ပြည်ထဲမှာပေါ်ဆန်ဈေးနှုန်းကပြည်ထဲမှာဈေးကောင်းတဲ့အတွက်ကြောင့်ပြည်ထဲမှာရောင်းတာပေါ့အဲ့တော့ကျွန်တော်တို့ပြည်သူတွေကိုတင်ပြချင်တာကတော့ဟိုဆန်နဲ့ပတ်သက်တော့ကျွန်တော်တို့ကအခြေခံစားကုန်နဲ့ပတ်သက်
ပြီးစားလို့တော့မဟုတ်ဘူးเนาะ
ဒါလေးတော့ဒီ message တော့ပြေးခြင်းပါဒီစာတွေအရေးရောဆိုရင်ဇာတ်မရှိပါဘူ
းဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆုထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်
ဒါတော့မတ်သိင်္ကီထိုက်ရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါလေခင်ဗျာအခုတော့ဒီဗုဒ္ဓညနဲ့ကြာသာပတိမနေ့တိုင်းမှာတင်ဆက်ပေးနေကြဦးကျော်ဇန်တာရဲ့ဒီသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်ဒီတစ်ပတ်မှာသုံးသက်ချက်ကတော့ဒီမြန်မာနိုင်ငံမှာလက်ရှိစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်မှာဘယ်လိုရှိမလဲဘယ်လိုတွေဖြစ်လာမလဲဒါတွေကိုဟာလာရှေ့ဆက်မှာဘယ်လိုတွေရင်ဆိုင်ရပွဲရှိတယ်လေဆိုတာရင်းနဲ့ပတ်သက်ပြီးတော့ဦးကျော်စံသားနဲ့ကုဇော်ဝင်းလှိုင်တို့သုံးသပ်နေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီမကြခင်မှာသတင်းအင်းဒီကိုတစ်လှည့်တင်ဆက်ဖို့ရှိနေတဲ့အချိန်မှာပဲကျွန်တော်တို့ဒီဟာကိုဦးကျော်စံသားရဲ့အစီအစဉ်ကိုတင်ဆက်သွားဖို့ရှိနေတာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးကျော်စံသားရေအခါတိုင်းသတင်းပတ်တည်းရဲ့သုံးသက်ချက်တွေမှာတော့ဦးကျော်စံသားပဲတခြားလူတွေကိုမေးလာတာဖြစ်ပေမဲ့ဒီတစ်ပတ်တော့ကျွန်တော်ကဦးကျော်စံသားကိုမေးလိုက်တော့မယ်ဗျာ
မေးပါကိုသောဝင်းနိုင်ဖြစ်ပါ
ဟုတ်ကဲ့ခင်ဗျာအခုဒီလက်ရှိဒီတက်မတော်ကအာနာသိမ့်တဲ့ကိစ္စမှာအခြေခံဥပဒေနဲ့ညီမညီဆိုတာဘယ်လိုသုံးသပ်လို့ရမလဲခင်ဗျာ
အခြေခံဥပဒေနဲ့ညီအောင်တော့စစ်တပ်ကလုတ်ပြတာပဲတကယ်တော့နိုင်ငံတော်ကားလုံးကိုသမ္မတကခေါ်မယ်သမ္မတကမခေါ်ဘဲနေတော့အဲ့ဒီသမ္မတကိုဖြုတ်ချပြီးတော့သူတို့ခိုင်းတိုင်းလုံမဲ့ဒုသမ္မတကိုသမ္မတအဖြစ်တင်တယ်ပြီးတော့ကားလုံးခေါ်ခိုင်းပြီးလုတ်သွားတယ်ဒါကတော့အခြေခံဥပဒေကိုချိုးဖောက်တယ်ဆိုတာကတော့လုံမထင်ရှားနေတယ်လို့ထင်ပါတယ
်ဒီအာနာသိမ့်နေဆိုတဲ့ကလေးကဒီအာနာရယူလို့တဲ့ဆန္ဒရှိလို့လုတ်တာတော့မှန်တာပေါ့နော်ဒါပေမဲ့ဒီအာနာသိမ့်တာရဲ့နောက်ွယ်မှာတခြားဘာအကြောင်းအရာတွေများရှိတယ်လို့ယူဆပါလဲ
တခုစဉ်းစားတာပေါ့လေအဲဘူဂျုံမူကြီးမြောင်းလိုက်အနေနဲ့သူထွက်ပေါက်မရှိတော့ဘူးလားသူတို့ဖြစ်စေချင်တာကတော့ရွေးကောက်ပွဲမှာမစမမှုတွေရှိတယ်မစမမှုတွေဖြစ်ခဲ့တယ်ဆိုတဲ့ဟာတွေပြောထားတော့ဒါကိုသူတို့ပြန်ပြင်ချင်တယ်ဆိုပြီးတော့သူတို့တောင်းဆိုတယ်ဆိုတော့သူတို့ဒီတောင်းဆိုခြင်းနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုံးဝမညှိနှိုင်းခဲ့ဘူးလားလိုက်လျောမှုမရှိခဲ့ဘူးလားဒါပွင့်လင်းမြင်သာမှုမရှိတော့ညှိနှိုင်းရမညှိနှိုင်းမှုတော့ကျွန်တော်မသိရဘူးပေါ့လေဆိုတော့အဲ့လိုမညှိနှိုင်းခဲ့တဲ့အခါမှာသူတို့တောင်းဆိုတဲ့နေထွက်လာတာနဲ့အမျှဒီအပြင်ချင်းချောက်တဲ့အစံတွေပါလာတယ်ဆိုတော့လူတွေကစစ်တပ်ကိုဝေဖန်ကြတယ်အဲ့ခါစစ်တပ်ကလူတိုင်းကိုပြန်ပြီးစကားပြန်တယ်တုံ့ပြန်တယ်ဆိုတော့ထွက်ပေါက်မှုရှိဖြစ်လာတယ်ဘက်ပေါင်းစုံကသူတို့ကိုဝိုင်းပြီးတော့ဒါပိတ်ဆို့နေကြတော့နောက်ဆုံးထွက်ပေါက်အနေနဲ့ဒီလိုလုပ်လိုက်ရသလားဆိုတော့လည်းတစ်ဖက်ကစဉ်းစားစရာရှိပါတယ
်ဆိုတော့ဒီအာဏာသိမ်းတာအပြင်ရောတခြားနိုင်ငံရေးအရရွေးချယ်စရာနီလာမရှိတော့ဘူးလားဥပမာဆိုလို့ရှိရင်ဒီမဲမတမာမှုတွေရှိတယ်စားပါတော့မဲစင်းတွေမားရနေတယ်ဆိုရင်လည်းဒါဒီရွေးကောက်ပွဲကော်မရှင်ကတစင်းတရားရုံးကတစင်းဒီမတမာမှုရှိတဲ့ဥစ္စာကိုစုံစမ်းစစ်ဆေးအပြစ်ရှိတယ်ဆိုလည်းအပြစ်ပေးအရေးယူတာမျိုးသူတို့လုပ်လို့ရတဲ့ဥပဒေနီလန်းကြောင်းတွေလည်းရှိတာပဲပေါ့နော်ဒါဥပမာတစ်ခုပေါ့
အဓိကကတော့နှစ်ဖက်အပြစ်ယူလုပ်ပြီးတော့ shorting ဆွေးနွေးတာတွေကိုကျွန်တော်တို့မကြားခဲ့ရဘူးအဲ့လိုလုတ်တက်တဲ့ culture ပေါ့ negotiated culture မြန်မာနိုင်ငံမှာမရှိဘူးဆိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲဒီလာရုံးကကျွန်တော်နဲ့ interview မှာသူပြောဘူးလေဆိုတော့တကယ်တမ်းသူနဲ့တမရကဝေးဦးစုံနဲ့ထိတိုက်တွေ့တဲ့ကိစ္စမှာလည်း negotiate လုပ်ကြတယ် compromise လုပ်ကြတယ်အပေးယူအ shorting လုပ်ပြီးတော့ဆွေးနွေးတာတစ်ချက်မှမတွေ့လိုက်ရပါဘူးဆိုတော့အဲ့လိုမလုပ်ခဲ့ဘူးလို့တော့ကျွန်တော်ကတော့ထင်တာပဲ
ဆွေးတော့ဆွေးနွေးကြတယ်ပြောတယ်ဒါပေမဲ့အပေးယူမတည့်တာဖြစ်နိုင်တယ်ပေါ့နော
်အပေးယူမတည့်တဲ့ဆွေးနွေးမှာတောင်းဆိုရဲလူကအများသိတင်းမာနေသလားဟိုဘက်ကလည်းပဲငါပြည်သူကထောက်ခံထားတာလုံးဝရှော့မပေးနိုင်ဘူးလို့ငါပြောသလားဆိုတော့အဲ့ဒါမျိုးလည်းစဉ်းစားကြတော့ရှိရပေါ့လေ
ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြမှာပ
ါဖန်စီခံရတဲ့မြမကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုမြမစစ်တပ်အာဏာပိုင်တွေကသူ့ကိုပုံကုန်ဥပဒေတွေနဲ့တရားစွဲဆိုလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ကောင်းဆောင်တဲ့အယက်သားဆွေရစီကနေအာဏာသိမ်းယူပြီးနှစ်ရက်ကြာမှာကလို့တရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့တည်ပြောင်းကြရေးအရာရှိအပါအဝင်ပါတီတာဝန်ရှိသူတွေကလည်းဒေါက်ဆန်းစုကြည်တရားစွဲဆိုခံရတဲ့အကြောင်းကိုအတိအပြုပြောကြားကြပါတယ်။ဖန်စီခံရတဲ့မြန်မာကောင်းဆောင်တွေကိုမြန်မာစစ်တပ်အာဏာပိုင်တွေကတရားစွဲဆိုလိုက်တာဟာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုပိုပြီးအားနည်းသွားစေတယ်လို့ကုလသမဂ္ဂတွေ့ရုံမှကြောင့်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရက်ကဘဒုံးနေပါပဲဝေဖန်ပြောကြားလိုက်ပါတယ်။
ဒါကတော့ကုရဲမင်းထွန်းသတင်းချင်းချုပ်ပြောပြသွားတာပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရမူမအင်ဂျင်နိုင်ဖြစ်ပါတယ်အတန်လွှင့်အင်ဂျင်နီယာဒါရက်စမစ်ဖြစ်ပါတယ်ခင်ဗျာသောရရှင်အပေါင်းဘေးအန္တရာယ်ကင်းကွာပြီးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.